Welcome to the Voice of America in Burmese.
Mingala nya jan ma to da shin ya shin. American pi dang so myo raw Washington DC ga ne VOA American atan ye 2020 khone November 13 ya taok ja ne nya bai season ne go Myanmar sanaw chain nya 920 nai thi line to meter 1925 30 ne line la meter 190 ro ga ne thau le pin ba be shin.ကျမနင်္ဂလာပါ။ဒီညအတွက်ထိတ်တန့်ရောက်တဲ့တဲ့တွေကိုတင်ပြပေးပါပါ။အမေရိကန်ရွေးကောက်ပွဲမှာအနိုင်ရသူအဖြစ်ကြေညာထားတဲ့ဂျိုးဘိုင်ဒန်နဲ့သူ့သမ္မတလောင်းကမလာဟဲရစ်တို့ကိုဂုဏ်ပြုပြောကြားတဲ့နိုင်ငံကြီးတွေထဲမှာတရုတ်နိုင်ငံလည်းပါဝင်လာပါတယ်
။我们一直在关注美国国内和国际社会对这次美国总统选举的反应。
American ပြည်သူပြည်သားတွေရဲ့ရွေးချယ်မှုကိုတရုတ်နိုင်ငံကလေးစားပါတယ်။ Mr. Biden နဲ့ Ms. Harris တို့ကိုတရုတ်နိုင်ငံကဂုဏ်ပြုလိုက်ပါတယ်လို့တရုတ်နိုင်ငံခြားရေးဌာနပြောခွင့်ရသူ Wang Weibing ကအောက်တိုဘာ13ရက်နေ့တောက်ကြာနေမှာကျင်းပတဲ့နိုင်စင်သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါ။ American သမ္မတ Donald Trump ကတော့ရွေးကောက်ပွဲရှုံးနိမ့်ကြောင်းလက်မခံသေးပါဘူး။ဂျိုးဘိုင်ဒန်ကိုဂုဏ်ပြုပြောကြားတဲ့နိုင်ငံကြီးတွေထဲမှာတရုတ်နဲ့ရုရှားတို့ချက်ချင်းပါဝင်မလာပဲနှုတ်ဆက်နေကြတာပါ။အခုလိုနောက်ကြမှာဂုံမြူစကားပြောကြရတဲ့အကြောင်းရင်းကိုပြောခွင့်ရသူဝန်ဝေဘင်းကပြောဆိုမသွားသလိုအမေရိကန်ရွေးကောက်ပွဲမဲရလာတွေကိုအမေရိကန်တရားဥပဒေနဲ့လှုပ်ထုံလုပ်နေတွေအတိုင်းဆောင်ရွက်သွားမယ်ဆိုတာတရုတ်နိုင်ငံကနားလည်သဘောပေါက်ပါတယ်လို့ပဲပြောဆိုသွားပါတယ်။အမေရိကန်နဲ့တရုတ်နိုင်ငံကြားကုန်သွယ်ရေးနဲ့နည်းပညာရဆိုင်ရာကိစ္စရပ်တွေကြောင့်ဆက်ဆံရေးသိပ်မပြေလည်ပါဘူး။ဒါအပြင်တရုတ်ကိုနိုင်ငံရေးအရချိန်ချမှုရှိတဲ့နိုင်ငံအဖြစ်သမ္မတထရမ့်ကသတ်မှတ်ထားတာဖြစ်ပြီးတရုတ်သွင်းကုန်တဲ့အပေါ်ကတ်သက်တားမြစ်ချက်တချို့အချမှတ်ထားတဲ့အပြင်တရုတ်ကုမ္ပဏီတချို့ကိုတော့ဒဏ်ခပိတ်ဆို့ထားတာပါ။တရုတ်ရဲ့လူအခွင့်အရေးချိုးဖောက်မှုတွေကုန်သွယ်ရေးကိစ္စရပ်တွေနဲ့အမေရိကန်နည်းပညာတွေကိုတချို့လို့ပြီးခိုးယူမှုဆွဆွဲချက်တွေကြဲကြဲပြန့်ပြန့်ပေါ်ပေါက်နေတာကြောင့်ဂျိုးဘိုင်ဒန်အဆိုအရလက်ထက်မှာလည်းတရုတ်ဆိုင်ရာမူဝါဒအပြောင်းလဲသိရှိမှာမဟုတ်ဘူးလို့ကြွမ်းကျင်သူတွေကရှုမြင်နေကြပါတယ်။အမေရိကန်နဲ့တရုတ်နိုင်ငံကြားကုန်သွယ်ရေးနဲ့ကိုရိုနာဗိုင်းရပ်စ်ကရောဂါအရေးကြောင်းသမ္မတဒေါ်နယ်ထရမ့်လက်ထက်မှာနိုင်ငံဆက်ဆံရေးအားအနည်းဆုံးအချိန်ကိုရောက်နေတာပါ။ဒီအချိန်တွေကြောင်းရွေးကောက်ပွဲအနိုင်ရသူအဖြစ်ကြေညာထားတဲ့ဂျိုးဘိုင်ဒန်ရဲ့တရုတ်မူဝါဒရဲ့ပေါ်အထူးအာရုံစိုက်လာစေပါတယ်။မစ္စတာဘိုင်ဒန်အနေနဲ့လက်ရှိအနေအထားအတိုင်းဆက်လက်လုပ်ကိုင်သွားမယ့်ပုံရှိပေမဲ့အမေရိကန်မဟာမိတ်နိုင်ငံတွေနဲ့ပူးပေါင်းပြီးတော့တရုတ်ကိုဖိအားတွေပို့ပေးမယ့်ပုံရှိတယ်လို့ဝါရှင်တန်ကနိုင်ငံရေးသမားတွေကသုံးသပ်ကြပါတယ်။မစ္စတာဘိုင်ဒန်ကသူနဲ့တရုတ်သမ္မတရှီဂျင်းပင်နဲ့တွေ့ဆုံမှုကအခြားကမ္ဘာခေါင်းဆောင်တွေနဲ့တွေ့ဆုံတဲ့အချိန်ထက်ပိုများတယ်လို့ဒီနှစ်အစောပိုင်းမှာကျင်းပတဲ့ရွေးကောက်ပွဲစကားစစ်တုပ်ပွဲတစ်ခုမှာပြောဆိုခဲ့ပါတယ်။ဒါပေမဲ့ဒီအချက်ကမစ္စတာဘိုင်ဒန်ရဲ့မူဝါဒရဲ့အပေါ်ဘလို့အသေးပဲတရားမှုတွေရှိလာစေမလဲဆိုတာကတော့မသိနိုင်ပါဘူး။မစ္စတာဘိုင်ဒန်အတွက်ပိုပြီးတော့အလေးထားဆောင်ရွက်ရမှာကကယောဂါထိန်ချုပ်ရေး၊စီးပွားရေးပြန်လည်ဦးမော့လာစေရေး၊လူမျိုးရေးတန်းတူညီမျှမှုရှိရေးနဲ့ဥရုယာတီပြောင်းလဲမှုတပ်ဖြတ်ရေးလိုပြည်ရရေးကိစ္စရပ်တွေဖြစ်တယ်လို့လည်းလေ့လာဆောင်ကြည့်သူအတော်များများကသုံးသပ်နေကြပါတယ်။ဒီလအစောပိုင်းမှာကျင်းပတဲ့အမေရိကန်သမ္မတရွေးကောက်ပွဲမဲပေးစနစ်ကနေမဲစင်တွေကိုဖျက်ပစ်တာ၊တမမဟုတ်မဲတွေပျောက်ဆုံးသွားတာဆက်တဲ့တက်တဲ့အထောက်အထားတွေမတွေ့ရဘူးလို့ရွေးကောက်ပွဲတာဝန်ရှိသူတွေကပြောပါတယ်။အမေရိကန်စိုက်ဘာလုံခြုံရေးအေဂျင်စီကဦးဆောင်တဲ့လုံခြုံရေးအဖွဲ့တစ်ခုကကြာတာပတေးနေ့မှာအဲဒီလိုကြေညာချက်ထုတ်ပြန်ခဲ့တာပါ။ဒီမိုကရက်သမ္မတလောင်းဂျိုးဘိုင်ဒန်အနိုင်ရကြောင်းသတင်းဌာနကြီးတွေကပြောဆိုထားကြတဲ့နိုဝင်ဘာ3ရက်ရွေးကောက်ပွဲမဲဆင်စနစ်ကနေမဲရီဖြစ်ဖြစ်သားမဲဆင်အပြောင်းလဲလုပ်ထားတာဒါမှမဟုတ်တန်တရာရှိစရာလုတ်ကင်ထားတာမျိုးတွေလုံးဝမတွေ့ရဘူးလို့အဲဒီကြေညာချက်မှာပြောထားပါတယ်။သမ္မတဒေါ်နယ်ထရမ့်ကတော့ရွေးကောက်ပွဲမှာမဲမတမာမှုတွေရှိတယ်လို့တက်သေးအထောက်အထားမရှိပဲအချင်းချင်းပြောဆိုနေတယ်လို့ရွေးကောက်ပွဲရှုံးနေကြောင်းလက်မခံသေးပါဘူး။မဲရည်အတွက်မှုစနစ်ကိုစစ်ဆေးကြတဲ့အဖွဲ့တွေဖြစ်တဲ့ရွေးကောက်ပွဲအခြေခံအဆောက်အုံဆိုင်ရာအစိုးရညှိနှိုင်းဆောင်ရွက်ကောင်စီ GCC ရဲ့အမှုဆောင်ကော်မတီနဲ့ရွေးကောက်ပွဲအခြေခံအဆောက်အုံကဏညှိနှိုင်းဆောင်ရွက်ကောင်စီ SCC တို့ကတော့ခုနောက်ဆုံးကျင်းပတဲ့ရွေးကောက်ပွဲဟာအမေရိကန်သမိုင်းမှာစိတ်ချရဆုံးရွေးကောက်ပွဲတစ်ရပ်ဖြစ်တယ်လို့လည်းပြောဆိုခဲ့ကြပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ကာယောဂါအခြေအနေဆိုးနေတာကြောင့်အထူးအားလာရကြတခုဖြစ်တဲ့ Thanksgiving ကျေးဇူးတော်နေ့မှာနိုင်ငံတော်ဝမိသားစုတွေတွေ့ဆုံရေးမရေမရာဖြစ်လာပါတယ်။ဒီယောဂါနဲ့သိဆုံးသူတွေကလည်းနေ့စဉ်တိုးလာပြီးတော့လောလောဆယ်2,400ကျော်ရှိတယ်လို့ John Hopkins စစ်တမ်းကဖော်ပြပါတယ်။ဒါကြောင့်လဲကျေးဇူးတော်နေ့မှာအစဉ်အလာတိုင်းမိသားစုတွေတွေ့ဆုံစားသောက်မဲ့အစီအစဉ်ကိုအသေးအချာပြန်စင်စားဖို့အမေရိကန်ကုဆေယောဂါကာကွယ်ရေးဌာနထိပ်တန်းပညာရှင်ဒေါက်တာ Anthony Fauci ကတတိပေးနေပါတယ်။မိသားစုထဲမှာအသက်ကြီးသူတွေရှိရင်ဒါမှမဟုတ်စီးချိုအဝလွန်ယောဂါကင်ဆာနဲ့နှလုံးယောဂါလိုကြာမရင်မကောင်းသူတွေရှိမယ်ဆိုရင်ပိုးပြီးတော့စဉ်းစားသင့်တယ်လို့လည်းအကြံပေးထားပါတယ်။မိသားစုဝင်ထက်ကဘသူစီမှာကိုရိုနာဗိုင်းရပ်စ်ပိုးရှိနေတယ်လဲဆိုတာမသိနိုင်ပဲပိုးကူးနိုင်ခြင်းရှိတဲ့အတွက်ဒီလိုတွေ့ဆုံစားသောက်ဖို့ထိုက်တန်ရည်လားဆိုတာပြန်စဉ်းစားကြဖို့လဲဒေါက်တာဖောက်ချီကတတိပေးနေတာပါ။ AAA မော်တော်ယာဉ်နဲ့ခီးသွားလာရဲ့အဖွဲ့ရဲ့အဆိုအရကျေးဇူးတော်နဲ့ဟာအမေရိကန်မှာခီးသွားလာမှုအများဆုံးအခြေဖြစ်ပြီးလူသန်း50လောက်မိုင်50ကျော်အထိခီးသွားပြီးတော့မိသားစုမိတ်ဆွေတငယ်ချင်းတွေနဲ့တွေ့ဆုံဆက်တောက်လက်ရှိတာလည်းဖြစ်ပါတယ်
တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ31 kHz 9833ညတိုင်းဒိုမီတာ32 kHz 9383ညတိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေမှာ5လိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီကနေ့သောကြာနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုကျွန်တော်ရန်နိုင်ကဆက်ပြီးတော့ကြီးညာပေးသွားမှာဖြစ်ပါတယ်။မြန်မာနိုင်ငံမှာပြီးခဲ့တဲ့နိုဝင်ဘာ10ရက်နေ့ကကျင်းပခဲ့တဲ့ဘာတီလုံဒီမိုကရေစီထရီရွေးကောက်ပွဲမှာလက်ရှိအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအခုချိန်ထိဆိုရင်ပြည်ထောင်စုလွှတ်တော်အမတ်နေရာ368နေရာကိုအနိုင်ရထားတယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကဒီနေ့မှာကြီးညာပါတယ်။ပြည်သူလွှတ်တော်နဲ့အမျိုးသားလွှတ်တော်အမတ်နေရာ434နေရာတွေကစုစုပေါင်းအမတ်နေရာ368နေရာကိုအနိုင်ရထားတာပါဒါကြောင့်မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအနေနဲ့အစိုးရဖွဲ့နိုင်ဖို့အတွက်လိုအပ်တဲ့အမတ်နေရာ322နေရာကိုကျော်လွန်နေပြီဖြစ်တာကြောင့်အစိုးရဖွဲ့စည်းနိုင်ရေးတည်ထောင်နေပြီဖြစ်ပါတယ်။အဓိကအတိုက်ခံပါတီဖြစ်တဲ့ပြည်ခိုင်ဖြိုးပါတီကတော့အမတ်နေရာ25နေရာအနိုင်ရထားတယ်လို့ရွေးကောက်ပွဲကော်မရှင်ကပြောပါတယ်။ NLD ပါတီအနေနဲ့အခုလိုမဲအရေးအတွက်အပြတ်အသတ်အနိုင်ရတာဟာပြည်သူလူထုကဒေါက်တာဆန်းစုကြည်ရဲ့ခေါင်းဆောင်မှုအပေါ်မှာယုံကြည်တာကြောင့်ဖြစ်တယ်ဆိုပြီးတော့ပါတီပြောခွင့်ရမုံရအောင်ရှင်ကပြောပါတယ်။ဒါမဲ့လည်း NLD ပါတီအနေနဲ့အမျိုးသားညီညွတ်ရေးအစိုးရတရားဖွဲ့ဖို့အတွက်လှုံ့ဆော်နေပြီးတိုင်းရင်းသားလူနည်းစုပါတီ39ပါတီနဲ့အတူတွဲလုပ်ဖို့ကမ်းလှမ်းထားတယ်လို့ပြောပါတယ်။ပြည်ခိုင်မျိုးပါတီကတော့ဒီရွေးကောက်ပွဲဟာလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲမဟုတ်တဲ့အတွက်ရွေးကောက်ပွဲကော်မရှင်ကိုအသစ်ပြန်ဖွဲ့ပြီးရွေးကောက်ပွဲကိုပြန်ကျင်းပဖို့တောင်းဆိုထားပါတယ်ခင်ဗျာ။မေကောင်ဒေသနိုင်ငံတွေဖြစ်တဲ့မြန်မာ၊ထိုင်း၊လာအို၊ကမ္ဘောဒီးယားနဲ့ဗီယက်နမ်နိုင်ငံတွေကခေါင်းဆောင်တွေဟာတောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့ဂျပန်ဝန်ကြီးချုပ်ယိုရှီဟိဒီ ဆူဂါရို နဲ့38ကြိမ်မြောက်အာဆီယံထိပ်သီးညီလာခံပြပတီးခြားဆွေးနွေးပွဲတွေကိုလုပ်ခဲ့ကြပါတယ်။ဗီဒီယိုဆက်သွယ်ရေးကတဆင့်လုပ်တဲ့ဒီဆွေးနွေးပွဲကိုမြန်မာနိုင်ငံကိုစားအပြည်ပြည်ဆိုင်ရာဥပဒေဆောင်ရေးဝန်ကြီးဦးကျော်တင်တက်ရောက်ဆွေးနွေးခဲ့ပါတယ်။မဲအောင်ဒေသနိုင်ငံအနေနဲ့တောင်ကိုရီးယားနိုင်ငံကြားဒုတိယအကြိမ်မြောက်လုပ်တဲ့ဒီဆွေးနွေးပွဲမှာနှစ်ဖက်ပူးပေါင်းဆောင်ရွက်မှုတွေရဲ့တိုးတက်မှုတွေကိုအဓိကထားဆွေးနွေးခဲ့ကြတာဖြစ်ပါတယ်။မဲကောင်ဂျပန်စီဝေးကတော့17ကြိမ်မြောက်ဖြစ်ပြီးတော့မဲကောင်ဒေသ9နိုင်ငံနဲ့ဂျပန်နိုင်ငံကြားပူးပေါင်းဆောင်ရွက်မှုရဲ့တိုးတက်မှုအခြေအနေကိုဆွေးနွေးခဲ့ကြတာပါ။ဗီယက်နမ်နိုင်ငံကဥက္ကဋ္ဌဖြစ်နေဆောင်ရွက်တဲ့38ကြိမ်မြောက်အာဆီယံထိပ်သီးညီလာခံကိုတော့လက်ရှိဖြစ်နေတဲ့ virus ကူးစက်မှုတွေကြောင့် internet online ကနေပဲဗီဒီယိုနဲ့ကျင်းပခဲ့ကြတာပါ။အာဆီယံခေါင်းဆောင်တွေဟာတရုတ်နိုင်ငံကကြောရောင်းနောက်ခံပေးထားတဲ့ ASEP လို့ခေါ်တဲ့ဒေသတွင်းဘတ်စုံစီးပွားရေးပူးပေါင်းဆောင်ရွက်မှုသဘောတူစာချုပ်ကိုလာမယ့်နိုဝင်ဘာ15ရက်နေ့တနင်္ဂနွေနေ့မှာလက်မှတ်ရေးထိုးကြမှာဖြစ်ပြီးတော့ဒီသဘောတူစာချုပ်ဟာကမ္ဘာအကြီးဆုံးကုန်သွယ်ရေးသဘောတူစာချုပ်ဖြစ်လာမှာဖြစ်ပါတယ်ခင်ဗျာ။အမေရိကန်ပြည်ထောင်စုမှာမနေ့ခြားသောရက်နေ့ကနေ့စဉ် virus ကူးစက်သူအရေးအတွက်နဲ့ဆေးရုံတက်ရသူအရေးအတွက်ဟာစံချိန်တင်မြင့်တက်ခဲ့ပါတယ်။ COVID ရောဂါကူးစက်မှုစောင့်ကြည့်တဲ့စီမံကိန်းရဲ့စည်းရင်းတွေအရတော့အမေရိကန်မှာမနေ့ကရောဂါကူးစက်သူ3,000ကျော်ရှိပြီးပြီးခဲ့တဲ့ရက်က3,400နဲ့စံချိန်တင်ထားတာထက်ပိုများခဲ့ပါတယ်။ဒါပြင် COVID-19 ရောဂါကြောင့်ဆေးရုံတက်သူအရေးအတွက်ဟာ6,800ကျော်ရှိပြီးတော့ဗုဒ္ဓဟူးနေ့ကထက်ကို1,900ပိုများတယ်လို့ဆိုပါတယ်။ဒါပြင်သေဆုံးသူလည်း1,104ယောက်ရှိတယ်လို့ဆိုပါတယ်။အခုလိုကူးစက်မှုသစ်တွေထပ်တိုးလာတာကြောင့်အမေရိကန်မှာ virus ကူးစက်သူဦးရေဟာ10,000ကျော်နဲ့သေဆုံးသူ24,400ကျော်ရှိပြီးတော့ကွာမာကူးစက်မှုနဲ့သေဆုံးမှုအများဆုံးနိုင်ငံဖြစ်တယ်လို့ John Hopkins တက္ကသိုလ်ကပြောပါတယ်။အမေရိကန်ပြည်ထောင်အောင်အိန္ဒိယနိုင်ငံကကူးစက်သူ 8.8 သန်းကျော်နဲ့ဒုတိယအများဆုံးဖြစ်ပြီးဘရဇိုးနိုင်ငံကတော့ 9.8 သန်းနဲ့တတိယအများဆုံးဖြစ်ပါတယ်။ဘရဇိုးနိုင်ငံမှာတရုတ်ဆေးကုမ္ပဏီ Sinovac ကစမ်းသပ်ထုတ်လုပ်နေတဲ့ COVID-19 ကာကွယ်ဆေးစမ်းသပ်မှုတွေကိုဘရဇိုးကျန်းမာရေးအာဏာပိုင်တွေကပြန်ပြီးတော့ခွင့်ပြုလိုက်ပြီဖြစ်ပါတယ်။ Sinovac ကုမ္ပဏီကစမ်းသပ်နေတဲ့ CoronaVac ဆိုတဲ့ကာကွယ်ဆေးစမ်းသပ်မှုအတွင်းမှာပါဝင်တဲ့သူတချို့ဟာကျန်းမာရေးအရစိုးရင်စရာဘေးထွက်ဆိုးကျိုးတွေဖြစ်လာခဲ့တဲ့အတွက်ကျန်းမာရေးအာဏာပိုင်တွေဘက်ကအစိုးပိုင်းမှာရပ်ဆိုင်းခဲ့တာပါ။ဥရောပဘက်ကအီတလီနိုင်ငံမှာတော့ရောဂါကူးစက်ခံသူတသန်းကျော်သွားပြီဖြစ်ပြီးအီတလီဟာကမ္ဘာမှာ virus ကူးစက်သူတသန်းကျော်ရှိတဲ့10ခုမြောက်နိုင်ငံဖြစ်လာပါတယ်ခင်ဗျာ။တောင်ကိုရီးယားနိုင်ငံမှာတော့နေ့စဉ် virus ကူးစက်မှုဟာရပ်ပေါင်း80အထိမှအများဆုံးဖြစ်လာခဲ့ပြီးတောင်ကိုရီးယားဆွေရကအပြင်ထွက်တဲ့အခါမှာနှာခေါင်းစည်းမတက်တဲ့သူတွေကိုစတင်ပြီးတော့တန်ရိုက်နေပါတယ်။တောင်ကိုရီးယားမှာဒီနေ့ virus ကူးစက်ခံသူ192ယောက်ရှိပြီးတော့ဒါဟာ September 4ရက်နောက်ပိုင်းနေ့စဉ်ကူးစက်မှုမှာအများဆုံးဖြစ်ပြီးကူးစက်သူတရာကျော်သွားခဲ့တာလဲ600တိုက်ရှိသွားပြီဖြစ်ပါတယ်။ဒီနေ့ရောဂါပိုးတွေ့ရှိသူတွေထဲက120ကျော်ကတော့ဆိုးမျိုးတစ်ပိုက်ကဖြစ်ပါတယ်။ ဒီနေ့ကစပြီးတော့အများပြည်သူနဲ့သက်ဆိုင်တဲ့နေရာတွေမှာနှကောင်းစည်းသေးချာမတက်စင်တဲ့သူတွေကိုအမေရိကန်ဒေါ်လာ90တန်ငွေရိုက်သွားမှာဖြစ်ပါတယ်။မွန်ဂိုလီးယားနိုင်ငံမှာတော့ဗိုင်းရပ်စ်ကူးစက်မှုအသစ်တွေတွေ့ရှိပြီးတဲ့နောက်မြို့တော်အူလန်ဘာတာအပါဝင်နိုင်ငံတော်မှာလူတွေကိုအင်္ဂါနေ့အထိအပြေထွက်ပဲအိမ်ထဲမှာနေကြဖို့အမိန့်ထုတ်ထားပါတယ်။ဒီသောကန်ရီအနေနဲ့ဈေးဝယ်ဖို့စည်းကမ်းပြဖို့စတဲ့ကိစ္စတွေအတွက်ပဲပြင်ထွက်ခွင့်ရမှာဖြစ်ပြီးအပြင်ထွက်တဲ့အခါမှာလည်းတယောက်နဲ့တယောက်ခက်ခွက်ခွာနေဖို့ညွှန်ကြားထားပါတယ်။အိန္ဒိယနိုင်ငံညူဒေလီမြို့မှာတော့အစိုးရဆေးရုံတွေမှာCOVID-19 ရောဂါကူးစက်ခံရတဲ့သူတွေကိုလက်ခံနိုင်တဲ့ပမာဏပြည့်သွားပြီဖြစ်လို့ဒေလီမြို့ကပုဂ္ဂလိကဆေးရုံ33ခုကအရေးပေါ်ကူးသဆောင်ရဲ့ကရင်80ရာခိုင်နှုန်းလောက်ကိုခြံထားပေးဖို့ညူဒေလီမြို့အစိုးရအာဏာပိုင်တွေကပြောလိုက်ပါတယ်။အိန္ဒိယနိုင်ငံတော်မှာဒီနေ့နေ့စဉ်ဗိုင်းရပ်စ်ကူးစက်သူ4,400ကျော်နဲ့သေဆုံးသူ549ယောက်ရှိပါတယ်။ဂျပန်နိုင်ငံမှာတော့တောင်ဝင်ရှိသူတွေအနေနဲ့ဗိုင်းရပ်စ်ဆစ်ဆီးတာတွေနဲ့ခြေရာခံလိုက်တာတွေတိုးလို့ဖို့နဲ့လူတွေအနေနဲ့နှာခေါင်းစည်းတက်တာတွေလက်ဆေးတာစတဲ့ဗိုင်းရပ်စ်ကွယ်ရေးတွေကိုမဖြစ်မနေဆက်လုပ်ကြဖို့ဂျပန်ဝန်ကြီးချုပ်ဆူဂါကပြောလိုက်ပါတယ်။ဖိလစ်ပိုင်မှာတော့ဒီနေ့မှာကူးစက်သူ1,902ယောက်နဲ့သေဆုံးသူ31ယောက်ရှိပါတယ်ခင်ဗျာ။ဒီအမေရိကန်တန်ကနေတောက်ချာနေညာပိုင်းမြန်မာဘာသာစီစဉ်နေကိုည10:00နာရီအထိဆက်ပြီးတော့တန်လွှင့်ပေးနေပါတယ်။အခုတော့သတင်းဆောင်မတွေကိုဇက်တိုက်ထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်ခင်ဗျာ
။မြန်မာနိုင်ငံမှာရွေးကောက်ပွဲပြီးအာရယ NLD ပါတီကင်မရွန်နဲ့ AA ရခိုင်လက်နက်ကိုင်အဖွဲ့တွေကပြန်လည်တင့်မြတ်ရေးနဲ့ငင်းချမ်းရေးအတွက်ကမ်းလှမ်းချက်တွေထုတ်ပြန်လိုက်တဲ့အတွက်တိုင်းရင်းသားနိုင်ငံရေးအတိုင်းအဝိုင်းနဲ့အကဲခတ်တွေအကြားမျှော်လင့်ချက်တွေထွက်ပေါ်နေတဲ့အကြောင်းတင်ပြပါမယ်။ကျွန်တော်မိုးစောပါရွေးကောက်ပွဲမှာမဲအများစုနဲ့အနိုင်ရရှိထားတဲ့အစိုးရအသစ်ကိုနောက်တစ်ကြိမ်ဦးဆောင်မဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအနေနဲ့တိုင်းရင်းသားလူမျိုးစုတွေရဲ့ဆန္ဒကိုအလေးထားတော့မှဖြစ်ကြောင်းနဲ့အနာဂတ်ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးမှာပူးပေါင်းဖို့တိုင်းရင်းသားနိုင်ငံရေးပါတီ39ခုကိုဒီတစ်ပတ်ထဲမှာပဲကမ်းလှမ်းလိုက်တာပါဒီကမ်းလှမ်းချက်ကို KSPP ကချင်ပြည်နယ်ပြည်သူ့ပါတီဥက္ကဋ္ဌအင်ဂျင်ရမြို့နယ်မဲဆန္ဒနယ်အမှတ်1ကရွေးကောက်ခံပြည်နယ်လွှတ်တော်ကိုယ်စားလှယ်ဒေါက်တာတူးကြကကြိုဆိုလိုက်ပါတယ်
။ဒါရိုက်တာတွေနဲ့အမျိုးသားညီညွတ်ရေးတို့ကပြားအဓိကကြားပါတယ်။ဒါကြောင့်လည်းဆိုလို့ရှိရင်အချင်းချင်းသာပြန်တန်းနားလည်မှုဒီဆောက်ကိုလည်းဒီကူတော့ဟောပြည်သူစဉ်းစားနိုင်တဲ့အနေအထားမျိုးရှိတာပေါ့နော်။အဲ့ဒါပြည်ချာမဟုတ်တော့လည်းအခုပူပေါင်းရေးတဲ့ဖြစ်သွားတယ်လေ။ဒါဆက်ဆက်မှုရှိသားလို့ပေါ့။ဒါဆိုလို့ရှိရင်ကျွန်တော်တို့အဆက်ဆက်တွဲရမယ့်အတူကိုမိမိနဲ့နဲ့တို့ဆောင်သားမယ်ဆိုလို့ရှိရင်ဖြေကောင်းပြီးရလာပါ။ဒါကြောင့်ကောင်းတဲ့မြင့်ချက်လို့ကျွန်တော်မြင်ပါတယ်ခင်ဗျ။ဟုတ်ကဲ့ကျေးဇူးပါတယ်။
ရွေးကောက်ပွဲမတိုင်ခင်ရက်ပိုင်းမှာပဲအာဏာရ NLD အစိုးရကအမျိုးသားညီညွတ်ရေးအစိုးရ National Unity Government ဖွဲ့စည်းဖို့ရည်ရွယ်ထားကြောင်းပြောဆိုထားပါတယ်။ဘလို့ပုံစံဖွဲ့စည်းဖို့ရည်ရွယ်ထားတယ်လဲဆိုတာရှင်းရှင်းလင်းလင်းကြီးညာတာမရှိသေးပေမဲ့ကမ်းလှမ်းလာတဲ့အခါဆွေးနွေးညှိနှိုင်းဖို့အသင့်ရှိရလို့လဲ KSPP ပါတီဥက္ကဋ္ဌဒေါက်တာတူးကြကပြောပါတယ်။ရှမ်းပြည်နယ်မှာမဲအများစုရရှိထားတဲ့ပါတီတစ်ခုဖြစ်တဲ့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ကတော့ NLD ပါတီရဲ့ရွေးကောက်ပွဲပြီးကမ်းလှမ်းချက်ကိုတရားဝင်လက်ခံမရရှိသေးတာကြောင့်ပါတီအတွင်းဆွေးနွေးထားတာမရှိသေးကြောင်းနဲ့ဒီအပေါ်မှာသဘောထားမှတ်ချက်မပေးနိုင်သေးကြောင်းပါတီပြောခွင့်ရသူကပြောပါတယ်NLD ကကမ်းလှမ်းချက်ထုတ်ပြန်ခဲ့တဲ့တရားထဲမှာပဲ AA ရခိုင်လက်နက်ကိုင်အဖွဲ့ကရခိုင်ပြည်နယ်အတွင်းရွေးကောက်ပွဲမကျင်းပနိုင်တဲ့မြို့နယ်တွေမှာဒီနှစ်မကုန်မီရွေးကောက်ပွဲအမြန်ဆုံးကျင်းပဖို့အစိုးရနဲ့တမ်ရော်ကိုတိုက်တွန်းခဲ့တယ်လို့ကျင်းပနိုင်မဲ့အခြေအနေတွေပေါ်ပေါက်အောင်ပံ့ပိုးကူညီသွားမှာဖြစ်ကြောင်းသဘောထားထုတ်ပြန်ပါတယ်AA အဖွဲ့နဲ့ရခိုင်ပြည်နယ်မှာတိုက်ပွဲတွေဖြစ်ပွားနေတဲ့တမ်ရော်ကလည်းဒီထုတ်ပြန်ချက်ကိုကြိုဆိုပြီးကြံရှိတဲ့နေရာတွေမှာရွေးကောက်ပွဲကျင်းပနိုင်ဖို့ညှိနှိုင်းဆောင်ရွက်သွားမယ်လို့ကြေညာခဲ့ပါတယ်။ NCA ခေါ်အပြည့်အစုံချုပ်လက်မှတ်ရေးထိုးထားတဲ့ပိုအမျိုးသားလွမြောက်ရေးအဖွဲ့ချုပ်ဥက္ကဋ္ဌဦးခွန်မြင့်ထွန်းကတော့တမ်ရော်နဲ့ AA ကြားတိုက်ပွဲတွေပြင်းထန်ခဲ့ပေမဲ့နိုင်ငံရေးအရစီးဆက်ညှိနှိုင်းဖို့ကမ်းလှမ်းလာတဲ့အပေါ်ထောက်ခံကြောင်းအခုလိုပြောပါတယ်။
ဒီကြမ်းရော်နဲ့အီကြားမှာအခုလိုအပြင်ငါအဖြစ်နိုင်ငံရေးရဗောတူညီကြီးရဲ့အယူဆအဖြစ်ကျူရတယ်ဆိုတဲ့ဟာပေါ်မှာတော့ကျွန်တော်ကတော့ဒီလိုထောက်ခံပါတယ်လူဝေးပြကြောင့်နှစ်ဖက်မှာတိုက်ပွဲတွေပြင်းထန်ဖြစ်နေကြပြီလေနိုင်ငံရေးအယူဆတွေမှာတော့အတူကျူရကြတယ်ဆိုတဲ့ပုံမှာကျွန်တော်ကတော့ကြည့်တယ်
တမ်ရော်နဲ့ AA ရဲ့ထုတ်ပြန်ချက်အပေါ်ကချင်လွတ်လပ်ရေးအဖွဲ့ KIO မှာဒုဥက္ကဋ္ဌအဖြစ်လဲတာဝန်ယူခဲ့တဲ့ဒေါက်တာတူးကြကအခုလိုသုံးသပ်ပါတယ
်။ကိုယ့်ရဲ့လက်ထက်ကအဖွဲ့ချင်းမကိုကဒီလိုဒီဘက်ကတူညီလာတဲ့အပိုင်းတော့ဒါတော့ခေါင်းနဲ့လက်ခံလို့မြင်ပါတယ်။ကျွန်တော်ဒီရှေ့ဆက်လက်ဆောင်ရမယ့်လုပ်ငန်းတွေမှာလည်းပြည်စုံစိတ်နဲ့လက်ဆောင်ရနိုင်တဲ့အနေအထားမျိုးပေါ်ပေါက်လာတယ်ဆိုတော့ပြောလို့ရတယ်ဗျ။ဒါစေတနာတန်တန်နဲ့ယူသတ္တနဲ့ဒီလို
ကျေးဇူးတင်ပါတယ်ကျွန်တော်တို့ဗတ်တီကန်ရှိတဲ့ပုံမူတွေပါတယ်အရှင်ကတော့တမ်ရော့ဘက်ကထုတ်ပြန်ချက်တွေမှာအေးအေးလက်နက်ကိုင်အဖွဲ့ကိုအကြမ်းဖက်အဖွဲ့စည်းဖြစ်တုံးလုံးခေါ်ဆိုခဲ့ပေမဲ့ဒီတစ်ချိန်တမ်ရော့ရဲ့ကြီးညာချက်မှာတော့ဒီစကလုံးတွေပါဝင်တာမတွေ့ရပါဘူး
နိုင်ငံရေးလေးလာတုံးသက်သူဦးမောင်ဆိုးကနှစ်ဖက်ထုတ်ပြန်ချက်တွေဟာအစိုးရကြံ့ရောင်းတဲ့အေးအေးအကြအလွတ်သဘောညှိနှိုင်းပြီးမှထွက်ပေါ်လာတာဖြစ်နိုင်ကြောင်းရှုမြင်ပါတယ်ကျွန်တော်အမြင်ကတော့ဒီညာချက်တွေဟာအရင်နဲ့မတူဘဲနဲ့တော်လေးပြော့ပြဲမြောင်းနှစ်ဖက်ကလက်ခံနိုင်တဲ့အတုံးတုံးဝေါ်လာနေနဲ့ထွက်လာတယ်ဆိုတာကျွန်တော်တွေ့ရပါတယ်အဲတော့
ဆိုရတယ်မလို့နဲ့ဒီအကြမ်းမှာလူသဘောညှိနှိုင်းမှုတွေထွက်လာတဲ့ပညာကျက်လိုယူဆတဲ့အတွက်ကြောင့်မလို့ဒီလုံးတရားကတော့ဆောင်ရွက်လို့ရနိုင်ပါတယ်ဆိုတော့ဗျာဒီကြံတဲ့နယ်ဒီအားလုံးမှာလုပ်သည့်ဖြစ်စေမလုပ်သည့်ဖြစ်စေဒါလုံနိုင်အကောင်းဆုံးပေါ့နော်ဒီလိုရက်လက်ကောင်းမျိုးတော့ထွက်လာနိုင်တယ်လို့ထင်ပါတယ်တမ်ရော့ကလက်နက်ကိုင်အဖွဲ့အစည်းတွေနဲ့ငင်းချမ်းရေးရတဲ့အထိဆွေ ကော်မတီအနေနဲ့အစိုးရနဲ့ NCA တနိုင်ငံလုံးအပြည့်အစုံအကြုံမှာလက်မှတ်ရေးထိုးထားတဲ့အဖွဲ့တွေနဲ့ရောလက်မှတ်မရေးထိုးရသေးတဲ့အဖွဲ့တွေနဲ့ပါဆွေးနွေးညှိနှိုင်းသွားမှာဖြစ်ကြောင်းလည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ကျွန်တော်မိုးစော် VOA အတွက်သတင်းပေးပို့တာဖြစ်ပါတယ်
။ပိုင်းသာလက်နက်ကန်အဖွဲ့တွေနဲ့ငင်းချမ်းရေးဆွေးနွေးဖို့တပ်မတော်ကပြင်ဆင်နေကြောင်းကြေညာလိုက်တဲ့ပေါ်ထုတ်ပြန်ချက်နဲ့သဘောထားအမြင်တချို့ကိုသိမ်းပြပေးပါမယ်။ကျွန်တော်နိုင်ကွင်းအိမ်ပါတနင်္ဂနွေလုံးကလက်နက်ကန်ဖွဲ့တွေနဲ့ငင်းချမ်းရေးရအောင်ကြိုးပမ်းသွားဖို့အမြဲတမ်းကော်မတီတရဖွဲ့စည်းလိုက်ကြောင်းတမတော်ကဒီသတင်းမှတ်ထမှာပဲကြေညာလိုက်တဲ့ပုံမှာပဋိကံတိုက်ပွဲဖြစ်နေတဲ့အေးအေးရခိုင်လက်နက်ကန်ဖွဲ့နဲ့အကဲခန့်တချို့ကသတိနဲ့ကြိုးဆိုလိုက်ကြပါတယ်တမတော်ကတော့မြန်မာအစိုးရနဲ့ NCA တနင်္ဂနွေလုံးပြစ်ခတ်ရစက်ရေးသဘောတူညီချက်ကိုလက်မှတ်ရည်သူပြီးသားလက်နက်ကန်ဖွဲ့တွေနဲ့ရောမထိုးရသေးတဲ့ဖွဲ့စဉ်နဲ့ပါငင်းချမ်းရေးရအောင်ကြိုးပမ်းသွားဖို့အမြဲတမ်းကော်မတီတစ်ခုကိုဖွဲ့စည်းခဲ့တာလို့တမတော်ပြောခွင့်ရဗိုလ်ချုပ်စွန်မင်းထွန်းကပြောပါတယ
်။ခုကတော့ Prime Minister ဆွဲလိုက်တဲ့သဘောပါလား။သူကလုံဆောင်တော့ဆုံးချက်ပါပဲ။နောက်တစ်ကတော့ကျွန်တော် NCA လက်မှတ်ရေးထိုးပြီးသားလို့ပြောနေတယ်လေ။ NCA စာချုပ်ခိုင်နေအောင်ဆက်လက်ဆွေးနွေးမယ်။ NCA လက်မှတ်ရေးထိုးတာက EA ဖွဲ့တွေနဲ့လည်းကျွန်တော်တို့အနေနဲ့ဆက်လက်ပြီးတော့ကြာဒီလက်မှတ်ရေးထိုးတာဆက်လက်ဆွေးနွေးမယ်။ပြီးရင်ထောက်ရညီညာရေးကြီးပြတည်ပြီးကျွန်တော်တို့ဆောင်ရွက်သွားမယ်အဖွဲ့လေးဖြစ်ပါတယ်။
ဒါပေမဲ့လည်းမြန်မာစစ်တပ်နဲ့လက်နက်ကန်ပြည်ပခန့်တွေအဓိကဖြစ်ပွားနေတဲ့အေရခိုင်လက်နက်ကန်ဖွဲ့ကိုအကြမ်းဖက်ဖွဲ့စည်းဖြစ်အစိုးရကသတ်မှတ်ထားတဲ့အတွက်ဘယ်လိုပုံစံနဲ့ဆွေးနွေးမလဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူး။ AA ပါဝင်မြောက်ပိုင်းမာမိတ်၃ဖွဲ့ကတော့အကြမ်းဖက်ဖွဲ့စည်းနဲ့မတရားသိမ်းဖြစ်သတ်မှတ်ကြေညာထားတာကိုပယ်ဖျက်ပေးဖို့မကြာသေးခင်ကပဲတောင်းဆိုထားတာပါ။တမတော်ရဲ့ဒီသတင်းပတ်ထဲထုတ်ပြန်ချက်မှာတော့အေဖွဲ့ကိုအကြံဖက်ဖွဲ့စည်းဖြစ်ပေါ်ပြသုံးနှုံးသားတာတော့မသိရပါဘူး။ဗိုလ်ချုပ်စွန်မင်းထွန်းကတော့လက်နက်ကန်ဖွဲ့တွေအားလုံးနဲ့ဆွေးနွေးဖို့ရည်ရွယ်ထားတယ်လို့ပြောပါရတယ်။အဲ
တိုးဆောင်ဆွေးနွေးမှုမှာ NCA ထိုးကြားလို့မထိုးကြားလို့ရှိတဲ့အဖွဲ့တွေပါပါလိမ့်မယ်
။သမ္မတငင်းချမ်းရေးဆွေးနွေးမှုကော်မတီလို့အမည်ပေးထားတဲ့အမြဲတမ်းကော်မတီကတော့ဥက္ကဋ္ဌဖြစ်ဒုတိယဗိုလ်ချုပ်ကြီးရာပြည်အစိုးရမှုဖြစ်ဒုတိယဗိုလ်ချုပ်ကြီးအောင်လင်းတွေးတို့ဦးဆောင်ပြီးနိုဝင်ဘာလ9ရက်နေ့ကဖွဲ့စည်းတာဖြစ်ကြောင်းလည်းသတင်းထုတ်ပြန်ထားပါရတယ်။အေးရခိုင်လက်နက်ကန်ဖွဲ့ပြောခွေရခိုင်တုခကတော့ငင်းချမ်းရေးဆွေးနွေးဖို့သမ္မတစိတ်မြင့်အရာရှိတွေဥဆောင်တဲ့ကော်မတီဖွဲ့စည်းလိုက်တဲ့ပုံမှာစောင့်ကြည့်ဖို့လိုတယ်လို့ပြောပါရတယ်
။အဲ့ဒီကော်မတီကနေပြီးတော့ဒီငင်းချမ်းရေးရအောင်သူတို့တကယ်ဘာလုပ်လာမလဲဆိုတာကတော့ဒါဆက်ပြီးတော့စောင့်ကြည့်ရမှာပေါ့။တကယ်ငင်းချမ်းရေးရအောင်လုပ်မယ်ဆိုလို့ရှိရင်တော့မြန်မာစစ်တပ်ဘက်ကနေပြီးတော့ရှာမထားတဲ့အတားအဆီးဖြစ်စေနိုင်တဲ့မူဝါဒတွေကိုတော့သူ့ပြင်ခြေရှုပ်မှုတွေလုပ်ဖို့တော့လိုတယ်ဗျ။
လူလာမြတ်တဲ့အခြေအနေတွေမရှိဘူးဆိုပြီးရွေးကောက်ပွဲတွေမကျင်းပဖို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပယ်ပြဲခဲ့တဲ့အဆဲမှာအများဆုံးဖြစ်ခဲ့တဲ့ရခိုင်ပြည်နယ်မှာဒီဇင်ဘာလကိုနောက်ဆုံးထားပြီးရပ်ဖြန့်ရွေးကောက်ပွဲတွေကျင်းပဖို့အေရခိုင်လက်နက်ကင်ဘွဲကနိုဝင်ဘာလ12ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်စိုက်သွင်းတဲ့ပုံမှာတပ်မတော်ဘက်ကတော့ ULA AA ဘွဲရဲ့ထုတ်ပြန်ချက်ကိုကြိုဆိုကြောင်းထပ်မံထုတ်ပြန်ခဲ့တာပါတချိန်တည်းမှာပဲရေကောက်ပွဲမှာအများစုနဲ့အနိုင်ရထားတဲ့ခံမှန်းထားတဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလည်းဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုပေါ်ပေါက်ရေးရေကောက်ပွဲမှာပါဝင်ခဲ့ကြတဲ့ပိုင်းရင်းသားနိုင်ငံရေးပါတီတွေနဲ့လက်တွဲဖို့ဆန္ဒရှိကြောင်းကန့်လန့်လိုက်ပါတယ်။အစိုးရတပ်မတော်နဲ့လက်နက်ကင်တွေရဲ့တရားပိုင်းတွင်ထုတ်ပြန်ချက်တွေပေါ်မှာတော့ငင်းချမ်းရေးအတွက်အလားအလာကောင်းဖြစ်ရခိုင်ပြည်နယ်အခြေစိုက်စာရေးဆရာမောင်ကျော်ဆန်ကသုံးသပ်ပါတယ်။
ဒီတခါတက်မလို့ကဟိုအကျံဖဲတို့ဘာလို့မဆုံးနှုံတာနောက်တခါ NLD ပါတီကလည်းတော့တိုင်းရင်းသားပါတီနဲ့ပူးပေါင်းပြီးတော့မှဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုကိုတည်ဆောက်မယ်ဆိုပြီးတော့သူတို့ကဒီလိုမျိုး policy ပြောင်းလာတာပေါ့
아고 뜨리야래 시네고 찌르시 아깜탄고 이르데로 뼈아로마보
디야 빠이마 미얀마 세타네 에이포에도 예칸비네 드레마 타이포에 녜인따니바레 예칸레나칸 에이포에 미얀마 따므로루가 니 노인바라 산니에니가 속변 진냐챗드위하 မြန်မာ နိုင်ငံနိုင်ငံရေးအခင်းကျင်းတွေမှာသာဝရငြိမ်းချမ်းရေးလမ်းကြောင်းအစပြုအပြုတော်ဆောင်တဲ့ချင်းကမှုဖြစ်တယ်လို့ယုံကြည်ပြီးရခိုင်မျိုးရပါတီကလည်းလှိုက်လွှဲစွာကြိုးဆူကြောင်းနိုဝင်ဘာလ 23 ရက်နေ့မှာသဘောထားထုတ်ပြန်ကြေညာခဲ့ပါတယ်ခင်ဗျာကျွန်တော်နိုင်ကိုအိမ်မှာ
ရေဒီယိုအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာကိုဗစ် 19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း
ဗီအိုအေရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်တို့ပြင်ဗီအိုအေ Facebook အစာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါသေးတယ်။ကျွန်တော်ဝင်းမင်ပါ။မြန်မာနိုင်ငံမှာခြံလက်ခံခဲ့ရတဲ့ရွေးကောက်ပွဲတွေပြန်ကျင်းပနိုင်ရေးအေးအေးရခိုင်တပ်မတော်ကတောင်းဆိုတဲ့အပေါ်တပ်မတော်ကလည်းကြိုဆိုလိုက်ပြီးညှိနှိုင်းဆောင်ရွက်ဖို့ပြောလာတဲ့အပေါ်
ရွေးကောက်ပွဲအမြန်ဆုံးဖြစ်နိုင်ချေကိုရွေးကောက်ပွဲစောင့်ကြည့်ရဲ့ဖွဲ့တစ်ခုကခေါင်းဆောင်တဲ့တရားတော်ရှင်နေကြီးတူကိုမေးထားပါတယ်။ပေးစလိုတကောက်ခေါ်တဲ့ရွေးကောက်ပွဲဆိုင်ရာပြည်သူ့လူရှားမှုအဖွဲ့အမှုဆောင်ဒါရိုက်တာဆိုင်ရဲကျော်စွာမြင့်ကအခုလိုစတင်ပြပါတယ်။အဓိကကတော့အခုလစ်လတ်နေတဲ့အထူးသဖြင့်ရခိုင်မှာရှိတဲ့ကိုမြို့နယ်ရှမ်းပြည်နယ်မှာကျွတ်မြို့နယ်ပေါ
ယ်ဆိုရင်တော့ကျွန်တော်ထင်ပါတယ်ဥရေကြောင်းရဒါကျင်းပလို့ရမယ်ဒါပေမဲ့ဒီဆယ်မျိုးနယ်ကိုကြားပြတ်ရွေးကောက်ပွဲလစ်လက်သွားတဲ့မဲဆန္ဒနယ်လို့ပြောမယ်ဆိုရင်တော့ကျွန်တော်တို့ကြားပြတ်ရွေးကောက်ပွဲဥပဒေအရဆိုလို့ရှိရင်2022ကျမှကျင်းပနိုင်တော့မယ
်ဟုတ်ကဲ့အဲ့တော့အခုလောလောဆယ်မှာရွေးကောက်ပွဲကော်မရှင်ကဘယ်လိုမျိုးအသေးပဲဖွင့်မယ်လို့ထင်လဲ
ကျွန်တော်တို့ရဲ့အမြင်ကတော့ဒါကိုအထူးထူးရွေးကောက်ပွဲအနေနဲ့အသေးပဲဖွင့်ကျင်တယ်ဆိုရင်ဖွင့်လို့ရပါတယ်ဘာဖြစ်လို့ဆိုတော့ဒါလစ်လက်သွားတဲ့နယ်မှာရွေးကောက်မရွေးရသေးဖြစ်တာကိုရွေးကောက်ပွဲပယ်ချက်ထားပဲရှိအောင်ရှေ့ဆိုင်တာပဲရှိသေးတယ်ဆိုတော့အရင်ကော်မရှင်ကရွှေ့ဆိုင်တော့ကလည်းဒါကိုအချိန်မီဒီကျင်းပဖို့အလားအလာရှိရဆိုရင်ကျင်းပမယ်လို့ကော်မရှင်ကပထမကျွန်တော်သတင်းစာရှင်းလင်းပွဲမှာလည်းပြောထားပြီးသားပဲဆိုတော့ကျွန်တော်ထင်ပါတယ်ကော်မရှင်အနေနဲ့တော့သူလုပ်မယ်လို့စဉ်းစားမယ်ဆိုရင်ဒါကိုအထွေထွေရွေးကောက်ပွဲရဲ့အစိတ်ပိုင်းတစ်ခုအနေနဲ့ပဲသတ်မှတ်ဖို့များတယ်လို့ကျွန်တော်ယူဆတယ်ဒါကြောင့်မို့လို့သူတို့ဒီဇင်ဘာအကုန်လုံးမှာကျင်းပမယ်ဆိုတဲ့ဟာမျိုးထွက်လာတယ်လို့ကျွန်တော်ထင်တယ်နောက်ပြီးတော့မနေ့ကကော်မရှင်ရဲ့သတင်းစာရှင်းလင်းပွဲရဆိုသူကသူတို့စီမှာကျွန်တော်တို့အခြေခံဖြစ်တဲ့မဲဆန္ဒရှင်စီးရင်တို့ဘာလို့လဲရှိပြီးသားလို့တော့ပြောတာပေါ့လေဆိုတော့အဲ့ဒါမျိုးတော့ကျွန်တော်တွေ့ရမယ်ဆိုကျွန်တော်တို့အတွက်အဓိကကကြတော့တကယ်လို့ကျင်းပမယ်လို့စိတ်ကူးတယ်စဉ်းစားတယ်ဆိုရင်တော့အရင်တိုင်းပဲမဖြစ်အောင်ကျွန်တော်တို့နိုင်ငံရေးပါတီနဲ့ဆွေးနွေးဖို့လိုမယ်အထူးသဖြင့်ဒေသခံနိုင်ငံရေးပါတီနဲ့ဘာဖြစ်လို့ဆိုတော့မဲဆက်စည်းရုံးကာလက2လရပါမလားဆိုတဲ့ပုံမှန်မူတည်ရအောင်မဲဆက်စည်းရုံးကလည်းရက်60မဟုတ်ဘူးဆိုလို့ရှိရင်ဘယ်လိုစည်းရုံးမလဲဆိုတာမျိုးအဓိကတော့နိုင်ငံရေးပါတီတွေမဲဆက်စည်းရုံးခွင့်ကိုကျွန်တော်အာမခံချက်ပေးဖို့လိုတယ်မဲဆန္ဒရှင်တွေလုံလုံချုံချုံနဲ့မဲပေးနိုင်ဖို့လိုတယ်အဲ့ဒီနှစ်ခုကိုအာမခံချက်ပေးနိုင်ဖို့လိုတယ်လို့ကျွန်တော်မြင်တယ
်ဟုတ်ကဲ့ရွေးကောက်ပွဲကော်မရှင်နဲ့ရောအခုကိစ္စဆွေးနွေးဖို့ရှိလား
ဟိုတနေ့ကသတင်းစာရှင်းလင်းပွဲရတော့ကော်မရှင်ကသူ့အကြောင်းကြားရင်တော့သူတို့ကဒါကိုကျင်းပဖို့အစီအစဉ်ရှိရဆိုတာပြောရတယ်ဒီကော်မရှင်ကိုလုတ်ပိုင်권ပေးထားတာကရွေးကောက်ပွဲတွေကိုရက်ဆိုင်လို့ရတယ်ရွှေ့ဆိုင်လို့ရတယ်ကြံလည်နေပြီးတော့မှအချိန်ကြီးကောင်းတော့ပြန်ကျင်းပတယ်အဲ့ဒီသဘောမျိုးကော်မရှင်ကိုအခွင့်အာဏာပေးထားတာရှိတယ်ဒါကော်မရှင်ရဲ့အခွင့်အာဏာအားထဲမှာရှိရလို့ကျွန်တော်မြင်တယ်အဓိကကတော့ကျွန်တော်တို့အခုကျင်းပမယ်လို့သတ်မှတ်ထားတဲ့မဲဆန္ဒနယ်တွေမှာတိုက်ပွဲတွေမရှိတော့တာမျိုးတော့လုံခြုံရေးရအာမခံချက်ပေးနိုင်တယ်ဆိုလို့ရှိရင်ရွေးကောက်ပွဲတွေကကျင်းပလို့ရတာပါပဲအခုဥပမာရကြည့်မယ်ဆိုရင်ပလက်ဝါတို့ဘာလို့မှဆိုလို့ရှိရင်လည်းသူတို့စိတ်မစိတ်မချတဲ့နေရာမျိုးတွေကိုမကျင်းပဘဲနဲ့စိတ်ချတဲ့နေရာမျိုးတွေကိုကျင်းပြွေးပြီးတော့ကျင်းပတာမျိုးဆိုတော့ဒီကုလည်းဒီတိုင်းမှာပဲကော်မရှင်နေနဲ့အစိုးရတို့ဘာလို့နဲ့လုံခြုံရေးစစ်စစ်ချက်တွေယူပြီးတော့လုံခြုံရေးကိုအာမခံချက်ပေးနိုင်တယ်ဆိုရင်တော့ဒါအခြေခံအကျဆုံးပဲလို့ငကိုပယ်ဖြတ်ဖို့စဉ်းစားခဲ့တော့လည်းလုံခြုံရေးကြောင့်ကိုပဲအကြောင်းပြခဲ့တာတကယ်လို့ဒါအခုကျွန်တော်တို့ထွက်တဲ့သူပြန်ကြီးညာချက်တွေရဆိုလို့ရှိရင်ဒါလုံခြုံရေးရအာမခံချက်ပေးနိုင်မယ်သဘောမျိုးတွေတက်ရောက်တယ်လို့ယူဆတယ်တက်မလို့ဘက်ကရောအေဘက်ကရောအဲ့လိုဟာမျိုးကိုကျွန်တော်တွေ့နေရတယ်နောက်ပြီးတော့မှကျွန်တော်ရခိုင်မျိုးသားပါတီကလည်းပြန်လုပ်ဖို့တောင်းဆိုတာမျိုးတွေလည်းကျွန်တော်တွေ့ရတယ်ဆိုတော့ဒါကျွန်တော်ထင်ပါတယ်အလားအလာကောင်းတဲ့သဘောမျိုးလို့တော့ကျွန်တော်တို့မြင်ရတယ်ပေါ့လေ
ဟုတ်ကဲ့ကျေးဇူးပါဆိုင်ရဲ့ကြော်စားမြတ်ခင်ဗျာ နော်တို့အခုဒီတရားလွတ်တော်ရှင်းနေကြီးဦးသိန်းတန်းကိုလည်းမေးထားပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့လေအဲ့တော့သူကအခုလို့ရှင်းပြပါတယ
်ဟိုတိုက်ဒီရဲ့မျက်နှာဖြစ်နေတဲ့အနေအထားမှာကမ္ဘောဘက်ကလည်းပဲဒါအမြန်လှုပ်ဆီနေအီဘက်ကလည်းထူးခြားတဲ့ညီညာချက်တွေပါပြီပေါ့နော် NRPC ကလည်းညင်ညာထားပြီးသားတောင်းလူလူကိုလည်းတောင်းမှထားအထူးစိတ်မကောင်းဖြစ်တယ်ဆိုတော့ဟိုသုံးဦးသုံးပလဲပေါ့အခုကျွန်တော်တို့တွေ့ရတဲ့လောက်ကတော့ဇာနာရှိနေတယ်ပေါ့အခုကကျွန်တော်ကကြားပြရုပ်ကိုပဲမဟုတ်ဘူးပြပုံမှန်ရေကောက်ဝယ်မှာကျွန်တော်နေရာတွေချန်ထားခဲ့ရတာနော်ပင်တန်းနိုင်တော့မဟုတ်ဘူးလုံလုံကြီးရာချန်တတ်တဲ့နေရာတွေဖြစ်ပါတယ်ရေကောက်ဘက်ကမရှိရသူ့ရဲ့အခွင့်အာဏာကိုသုံးပြီးတော့ဖြစ်တဲ့အခါကျတော့ဟိုလုတ်ပေးနိုင်တဲ့အနေအထားရှိရင်တော့လုတ်ပေးတဲ့နေရာတွေဖြစ်တယ်အဲ့တော့ဒီလွတ်တော်သက်တမ်းက January 31နေ့ကုန်မှာ2021 February 1ရက်နေ့မှာကျတော့တတိယအကြိမ်ပြည်သူ့တော်စမှာဖြစ်တဲ့အတွက်ဒီကြားထဲမှာပေါ့နော်အဲကျက်ပေါင်း90အတွင်းနဲ့ကျက်ဝင်လဲဝင်မို့လဲလို့လဲဆိုတော့အဲဆောစောပိုင်းကလည်းဒီဇင်ဘာအထိလုတ်ကိုရှိဖို့ပါညာညှိနှိုင်းကြရတယ်ဆိုတော့ကျွန်တော်တင်တယ်ဒီနှစ်မကုန်ဘူးအခုနိုဝင်ဘာတော့ရောက်နေပြီမဲဆန္ဒတွေကလည်းရှိပြီးသားအားလုံးလည်းရယ်ဒီပဲဆိုတော့အားလုံးညှိနှိုင်းပြီးတော့ဒီဇင်ဘာအတွင်းမှာအပြီးရွေးကောက်ပွဲလုပ်ပြနိုင်တဲ့အနေအထားလည်းအခုချိန်ကတော့ရှိနေပြီလို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဦးတင်တန်းကိုခင်ဗျာကျွန်တော်ဝင်မှာ
လနကံနိပခတ်တွေဖြစ်ပေါ်နေတဲ့ရခိုင်ပြည်နယ်မှာလုံခြုံရေးစိုးရိမ်တာကြောင့်တင်းရှောင်နေကြရတဲ့ဒေသခံတွေနေရာပြန်ဖို့ခက်ခဲနေတဲ့အကြောင်းပြောပြပါမယ်။ကျွန်တော်တက်နိုင်ပါ။အဲရခိုင်လနကံတပ်ဖွဲ့နဲ့စီရင်တင်းမာနေတဲ့တပ်မတော်ကကြောက်ဖြူမြို့နယ်ကြီးရွာအုပ်စုတချို့မှာဝင်ရောက်စစ်ဆေးနေတာတွေကြောင့်ကြောက်လန့်ပြီးတင်းရှောင်နေကြရတဲ့ဒေသခံတွေနေရာကိုပြန်ဖို့ခက်ခဲနေသလိုအဆက်တွေကြက်တောက်နေတယ်လို့လည်းဒေသခံတွေနဲ့လွှတ်တော်ကိုယ်စားလှယ်တွေကပြောဆိုကြပါတယ်။ကြောက်ဖြူမြို့နယ်ကစီရှောင်စခန်းမှာရောက်နေတဲ့တိုင်းချောင်းဒေသခံတို့ကတော့စပားရိတ်တင်းရမယ့်ယာတီရောက်လာရှိမှာနေရာမပြန်နိုင်သေးတာကြောင့်အခက်ကြုံနေရတယ်လို့လည်းပြောပါတယ်
။ကျွန်တော်တို့တော့ကိုဒီကျွန်တော်တို့လေသမောက်တွေဆိုတာအောင်ပါမနဲ့တော့ကျွန်တော်ပြောနေကြတာဒီစပော့တွေကိုရိုက်သိမ့်ချင်ပါတယ်ဒီစပော့တွေကိုကျွန်တော်တို့အနေနဲ့ရိုက်သိမ့်ခွင့်ပြရလိုက်ရင်ကျွန်တော်တို့အနေနဲ့ဆုံးရှုံးမှုတွေတော့များပါဘောနော်နောက်ပြီးတော့ဒီကျွန်တော်တို့လေသမားတွေဆိုတာကတော့ဒီဟာကိုအောက်ကုတ်ကြီးညံ့နေပြီးတော့လောက်ကွန်စပော့နေရဆိုတော့ဒီဟာကိုမရလိုက်ကျွန်တော်တို့အနေနဲ့ပေရာနဲ့မထူပါဘူးကိုဒါကြောင့်ကျွန်တော်တို့ဒီစပော့တွေကိုရိုက်သိမ့်ချင်ပါတယ်အကုန်လုံးလေဒီကိုရောကိုစေတာကိုပြန်ရှင်ကြပါတယ်ကို
ကျောက်ဖြူမြို့ကနေ12မိုင်လောက်ဝေးတဲ့ဇန်ချောင်းကျေးရွာမှာဆိုရင်လေတမ်တော်စစ်ကြောင်းနေရာယူထတာတပတ်ကျော်ကြာရှိနေပြီလွတ်တော်ကိုယ်စားလှယ်တွေတောင်တော်ရဲလာရဲခက်ခဲနေတယ်လို့လေကျောက်ဖြူမြို့နယ်ပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးကျော်လင်ကပြောပါတယ
်အခုကဇန်ချောင်းကိုကျွန်တော်ဝင်ဖို့တော်တော်လေးကိုစ조사နေတယ်ဒါမဲ့ဝင်းတော့ကမရဘူးဆိုတော့အချင်းမျိုးပဲရလာတယ်ဒါမဲ့ဟိုမကြဖြစ်ခင်ကဟိုကျွန်တော်ဒီပုံလူကြီးတပတ်ကတော့အဲ့ဒီနေရာကိုသွားခဲ့တယ်လို့ပြောတယ်သူတို့ကဖုန်းမိမိမှာပါသွားတဲ့ဖုန်းတွေကိုအကုန်လုံးပြင်မှာထားခဲ့ရတယ်ဆိုအဲ့ဒီလိုသတင်းတော့ကြားရတယ်ဗျာဒါပေမဲ့ကျွန်တော်တို့လက်တကိုယ်စလေတယောက်အနေနဲ့ဝင်ဖို့ကြားရတဲ့ဆက်ကြတော့ဟိုဆိုတဲ့ခါကြတော့သူတို့ကဘလို့တဘိုးမျိုးမြင်နေမလဲဆိုကျွန်တော်လည်းမသိဘူးဒါပေမဲ့ဒေသခံတွေကိုမေးကြည့်တဲ့ခါတော့ဒေသခံတွေကဘယ်သူမှသွားခွင့်ကြီးချီခွင့်မပေးဘူးလို့ပြောတယ်အဲ့ဒါကြောင့်လည်းကျွန်တော်တို့သွားဖို့ဆိုတဲ့ဟာကတော်တော်လေးခက်ခဲနေတယ
်ရခိုင်ပြည်နယ်မှာလက်နက်ကင်မဒီပခတ်တွေကြောင်းအရာသားတိုက်ခိုက်မှုတွေနဲ့ထပ်ပြေးတင်းချောင်နေကြရတဲ့ပေါ်ဆိုရင်ကြောင့်လေစစ်ပွဲတွေရဆိုင်ဖို့လေကုလသမဂ္ဂနဲ့ပြည်တွင်းပြည်ပကလူခွင့်ရေးဖွဲ့တွေကလည်းတိုက်တွန်းထားကြပါတယ်ခင်ဗျာကျွန်တော်တက်နိုင်ရခိုင်ပြည်နယ်ကနေတရင်ပြပို့ထားတာဖြစ်ပါတယ
်နိုင်ငံတကာမှာကိုဗစ်ကရောဂါကာကွယ်ဆေးထုတ်လုပ်နိုင်တော့မယ်အလားအလာတွေပေါ်ထွက်လာချိန်မှာပဲမြန်မာနိုင်ငံမှာလည်းတုံ့ဆွဲနိုင်မယ်အလားအလာတွေစတင်ဆန်းစစ်နေတဲ့အကြောင်းပြောပြပါမယ်ကျွန်မကတော့စုစုပါCOVID-19 ကာကွယ်ဆေးအအောင်မြင်မြင်ထုတ်လုပ်သုံးဆွဲနိုင်မှုနီးစပ်လာနေပြီဆိုတဲ့သတင်းတွေကြောင့်ကာကွယ်ဆေးထွက်ပေါ်လာတဲ့အခါမြန်မာနိုင်ငံမှာလည်းသုံးနိုင်အောင်လို့ပြင်ဆင်နေကြတာပါကာကွယ်ဆေးတစ်ကိုလူတိုင်းမရနိုင်သေးတဲ့အခြေအနေမှာဦးစားပေးထိုးနိုင်ရမယ့်သူတွေကိုစတင်စဉ်းစားပြင်ဆင်နေရလို့လဲချမ်းမာရင်နဲ့အာကစားဝန်ကြီးဌာနပြောခွင့်ရဗဟုကုသရောဂါတိုက်ဖျက်ရေးဌာနကွင်းညွှန်ကြားမှုဒေါက်တာခင်ခင်ချီကဖူယိုရီကိုပြောပါတယ်
ကောက်ဝဲစနေပတ်သက်လို့ပညာရှင်တွေနဲ့ဖွဲ့စည်းတာဖွဲ့စည်းရှိပါတယ်ဒါရင်းနဲ့အသေးစိတ်ညှိနှိုင်းရအောင်မှာဖြစ်ပါတယ်ခလာပြည်ကဘယ်သူတွေထိုးပေးမှာလဲအသက်ကြီးတဲ့လူတွေထိုးမယ်အသက်ကြီးတဲ့လူတွေဆိုဘယ်သူလူတွေလဲ60အထက်လား65အထက်လားဒါတွေလည်းအသေးစိတ်ညှိနှိုင်းရအောင်မှာဖြစ်ပါတယ်နောက်တစ်ခုကကျနောက်ခံယောဂရှိတဲ့လူတွေဟုတ်ပြီနောက်ခံယောဂရှိတဲ့လူတွေဆိုတော့ဘယ်လိုယောဂတွေနောက်ခံယောဂလို့သတ်မှတ်မှာလဲအဲ့ဒီယောဂတွေလည်းအဆင့်အောင်ဘယ်လောက်အဆင့်ကြီးဖြစ်တဲ့လူတွေကဟိုမှာဖြစ်မှာလဲဒါမျိုးတွေကလည်းအသေးစိတ်ရေးဆွဲရအောင်မှာဖြစ်ပါတယ်ရရင်တော့ဒါပြည်သူတွေတော့အခမဲ့ထိုးပေးမှာဖြစ်ပါတယ်
ကိုဗစ်ကာယောဂါကာကွယ်ဆေးကိုလူနဲ့ဆန်းသက်တာအပါအဝင်နိုင်ငံတချို့မှာနောက်ဆုံးဆင်ဆက်တတ်နေကြမှာအောင်မြင်မှုရတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ် အမေရိကန်အခြေစိုက်ဖိုင်ဇာနဲ့ BioNTech ကုမ္ပဏီတို့ပူးရဲဆန်းသတ်နေတဲ့ကာကွယ်ဆေးရဆိုရင်လေကနဦးလီလာတွေ့ရှိချက်တွေအရ90ရာခိုင်နှုန်းကျော်ထိရောက်မှုရှိကြောင်းဒီသတင်းပတ်အစောပိုင်းမှာပဲကြေညာခဲ့ပါတယ်။ဒီလိုကိုဗစ်ကာယောဂါကာကွယ်ဆေးသုံးနိုင်တဲ့အလားအလာတွေထွက်ပေါ်လာနေပေမဲ့ယောဂါကာကွယ်ထိန်းချုပ်ရေးအစီအစဉ်တွေကိုလည်းပြစ်ပယ်လို့မရနိုင်ကြောင်းဒေါက်တာခင်ခင်ကြီးကသတိပေးပါတယ်။
အခုလက်ရှိမှာတော့ဘယ်ဆေးရမှစိတ်ချလုံးကျုံစွာနဲ့ထိုးနိုင်နိုင်တဲ့အန္တရာယ်မရှိဘူးဆိုတာမရှိသေးပါဘူးမပြီးသေးပါဘူးကျမတို့ကာကွယ်ဆေးထိုးလိုက်တယ်ထိုးလိုက်တော့ခဏကြာ90ရာခိုင်နှုန်းကာကွယ်နိုင်တော့လည်းပဲကျမတို့အဲ့ဒီတည်းမှာတချို့သောသူတွေကကာကွယ်ဆေးကြောင့်အသက်တွေဆုံးရတယ်ကာကွယ်ဆေးကြောင့်ပြင်းထန်တဲ့ဆိုးဝါးထိခိုက်မှုတွေဖြစ်တယ်ဆိုရင်ဒါစိတ်ချတယ်လို့မဆိုနိုင်သေးပါဘူးဒါကြောင့်မို့ကျမတို့ပြည်သူလူထုကိုပြောချင်တာတော့ကာကွယ်ဆေးကြီးပဲအားမကိုဖို့နော်ဘာလို့လဲဒါ WHO ရဲ့ဒီချက်လည်းပြောထားပါတယ်လက်ရှိမှာကာကွယ်ဆေးတွေရရင်သူ့အတွက်ကုသဆေးတွေရရင်တော့လက်ရှိလောက်ဆောင်နေတဲ့ယောဂဒီကာကွယ်ထိန်းချုပ်ရေးနည်းလမ်းတွေကိုဖြစ်ပယ်လို့မရပါဘူးဒါတွေဆက်လက်လောက်ဆောင်မယ်ဆိုတဲ့အကြောင်းပြောထားတာရှိပါတယ
်ကာကွယ်ဆေးပေါ်လာပေမဲ့လည်းချေချေမြင့်မြတ်သုံးနိုင်မှုမလို့သေးတာကြောင့်ယောဂကာကွယ်ရေးနည်းလမ်းတွေကိုဆက်လက်ဆောင်ရွက်သွားဖို့လေကျန်းမာရေးနဲ့အားကစားဝန်ကြီးဌာနဝန်ကြီးဒေါက်တာမြင့်တွေကသတိပေးထားပါတယ်ကျမိုင်းနဲ့အောက်ဆောင်ဝန်ကြီးဌာနရဲ့ဒီကနေ့မွန်လယ်ပိုင်းထုတ်ပြန်ပြီးချိန်အထိမြန်မာနိုင်ငံမှာကိုဗစ်ကာယောဂါကြောင့်သေဆုံးသူ1500ဦးနဲ့ကူးစက်သူအတူပြုလူနာ6500ကျော်ရှိနေပါတယ်ရှင်။ကျမကတော့စုစုပါ VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားတာဖြစ်ပါတယ်ရှင်။
ဒီအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုလူဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။အခုဆက်ပြီးတော့မျိုးသမီးကဏ္ဍကိုကျမခင်ပြထွေးကတင်ဆက်ပေးပါမယ်။အမေရိကန်သမ္မတသစ်ဖြစ်လာဖို့တေချာသလောက်ရှိနေတဲ့ဂျိုးဘိုင်ဒန်နဲ့အတူလာမယ့်၄နှစ်သက်တမ်းဒုသမ္မတတာဝန်ထမ်းဆောင်မဲ့ကမလာဟဲရစ်စာဆိုရင်နှစ်ပေါင်း200ကျော်အမေရိကန်သမိုင်းမှာပထမဆုံးအမျိုးသမီးဒုသမ္မတဖြစ်လာမယ့်သူပါ။ဒါပြင်ရွှေ့ပြောင်းမိပါနှစ်ပါးကနေမွေးဖွားလာတဲ့လူပြူမဟုတ်တဲ့အမျိုးသမီးတစ်ယောက်တန်းပြည်ရဲ့ဒုတိယအမြင့်ဆုံးတာဝန်ကိုထမ်းဆောင်မှာလည်းဖြစ်ပါတယ်။အမေရိကန်ပြည်အောင်စုသမိုင်းမှာဒါကဘလောက်ထိထူးခြားပါလဲ။အမေရိကန်ပြည်အောင်စုရဲ့ပထမဆုံးအမျိုးသမီးဒုသမ္မတဖြစ်လာဖို့တေချာသလောက်ရှိနေတဲ့ကမလာဟဲရစ်အကြောင်းကိုတော့ဒီသတင်းပတ်အမျိုးသမီးကဏ္ဍမှာစစ်ဆေးတင်ဆက်ထားပါရရှင်။အမေရိကန်ပြည်အောင်စုမှာသမ္မတရွေးကောက်ပွဲနောက်ဆုံးမဲရလက်တွေကိုတရားဝင်ထုတ်ပြန်မကြေညာရသေးပေမဲ့လို့ဒီမိုကရက်တစ်ပါတီသမ္မတလောင်းဂျိုးဘိုင်ဒန်ကအနိုင်ရဖို့တည်ကြတဲ့၆ခံမဲ့အရေးအတွက်ရထားပြီးပြီဖြစ်တယ်လို့မစ္စတာဘိုင်ဒန်ကိုယ်တိုင်ကလည်းနိုဝင်ဘာလ9ရက်နေ့ညကအနိုင်ရမိန့်ခွန်းပြောကြားခဲ့ပါတယ်။သူနဲ့အတူဒုသမ္မတအဖြစ်တာဝန်ထမ်းဆောင်ဖို့ရှိနေတဲ့ကမလာဟဲရစ်ကတော့အမေရိကန်ပြည်ထောင်စုသမိုင်းမှာပထမဆုံးအမျိုးသမီးဒုသမ္မတဖြစ်လာမဲ့သူပါ။ဒါအမေရိကန်သမိုင်းအတွက်ထူးခြားတဲ့သမိုင်းမှတ်တိုင်တစ်ခုပါပဲလို့ဟဝိုင်းအခြေစိုက် Asia Pacific Center for Security Studiesလုံခြုံရေးဘာသာရေးဆိုင်ရာအာရှပစိဖိတ်စင်တာကပေါမောက်ကဒေါ်မမီဝင်းဘတ်ကအခုလိုပြောပါတယ
်ဒီဥစ္စာသမီးအားအရန်ထူးခြားတာပေါ့နော်ဘာလို့လဲဆိုတော့ဒီဥစ္စာပထမဆုံးအမျိုးသမီးတယောက်ဒီအကြီးဆုံးပေါ့နော် highest office United States မှာပေါ့နော်အဲ့ဒါအမျိုးသမီးဝင်နိုင်နေဆိုတာအရန်ထူးခြားတာအဲ့နောက်ပြီးတော့လဲတိုက်ဆိုင်ဆိုင်ပဲဒီနှစ်ကအမျိုးသမီးများရဲ့မဲပေးဖို့အခွင့်အရေးရခဲ့တာအနှစ်တရာပြည့်ပြည့်ပါပဲဆိုတော့အဲ့ဒီအမေရိကန်အမျိုးသမီးတွေကအနှစ်တရာကြော်ကြော်ဒီလိုမျိုးတိုက်တွန်းပြီးတော့ကြိုးစားလာတာအခုမှပထမဆုံးဒီနိုင်ငံရေးနဲ့ပတ်သက်ပြီးတော့เนาะအမြင့်ဆုံး office တစ်ခုကိုအမြင့်ဆုံး position ကိုရောက်လာတာပေါ့เนาะဆိုတော့အဲ့ဒီဥစ္စာအရန်ထူးခြားတယ်သူပို့ပြီးတော့ထူးတောင်ပို့ထူးခြားသွားတာဒီအမျိုးသမီးတွေကကြတော့သူကအဖြူမဟုတ်တဲ့အမျိုးသမီးသူရဲ့အဖေအမေတွေက immigrant တွေတခြားနိုင်ငံနေရွှေ့ပြောင်းလာတဲ့လူတွေဆိုတော့လေအဲ့ဒါပို့ပြီးတော့မှထူးခြားတာပေါ့နော
်နှစ်ပေါင်း200ကျော်ရှိလာပြီဖြစ်တဲ့အမေရိကန်ပြည်ထောင်စုတမိုင်းမှာအမျိုးသမီးနိုင်ငံရေးခေါင်းဆောင်တွေအမျိုးသမီးလွတ်တော်အမတ်တွေအမျိုးသမီးတရားရေးဆိုင်ရာအရာရှိတွေအများပြားရှိနေပေမဲ့လို့အုပ်ချုပ်ရေးပိုင်းမှာတော့အမြင့်ဆုံးနေရာဖြစ်တဲ့သမ္မတအိမ်ပြုတော်မှာသမ္မတဒါမှမဟုတ်ဒ ုသမ္မတတာဝန်ထမ်းဆောင်မှုရဲ့အမျိုးသမီးဆိုတာတရားမှမရှိသေးပါဘူး။ Virginia တက်သူက Barbara Perry ကအခုလိုပြောပါတယ်
။ Women in the Supreme Court, we have Nancy Pelosi as the Speaker of the House.In Congress, but never in the executive branch have
တရားရုံးချုပ်မှာအမျိုးသမီးတရားသူကြီးတွေရှိပါတယ်။ Congress လွတ်တော်မှာဆိုရင်လည်းအောက်လွှတ်တော်ဥက္ကဋ္ဌ Nancy Pelosi ရှိပါတယ်။ဒါပေမဲ့အုပ်ချုပ်ရေးကဏ္ဍမှာဒုသမ္မတအမျိုးသမီးဆိုတာကတော့ကျမတို့မှာမရှိသေးပါဘူး။သမ္မတလည်းမရှိသေးပါဘူး။အမျိုးသမီးဆိုတာအပြင်ပုံမိုကောင်းမွန်တဲ့ဘဝတစ်ခုရှာဖို့အတွက်တခြားနိုင်ငံတွေကရွှေပြောင်းရောက်လာကြတဲ့မိဘနှစ်ပါးကနေမွေးဖွားလာတဲ့လူပြူမဟုတ်တဲ့အမျိုးသမီးတစ်ယောက်ပါ။
ကမလာဟဲရစ်စ်ရဲ့မိခင်ဟာအိန္ဒိယနိုင်ငံကနေပြောင်းရွှေ့လာတဲ့သူဖြစ်ပြီးဖခင်ကတော့ဂျမေးကာနိုင်ငံကနေပြောင်းရွှေ့လာသူဖြစ်ပါတယ်။ဒီလိုရွှေ့ပြောင်းမိပါနှစ်ပါးကနေကယ်လီဖိုးနီးယားပြည်နယ်အိုကလန်မြို့မှာသူ့ကိုမွေးဖွားခဲ့တာဖြစ်ပါတယ်။သူ့ရဲ့ပထမဆုံးတက္ကသိုလ်ဘွဲကိုတော့လူနေကျောင်းသူကျောင်းသားတွေအများဆုံးတက်ရောက်တဲ့မြို့တော်ဝါရှင်တန်ကဟာဝဲတက္ကသိုလ်မှာရရှိခဲ့တာပါ။အဲဒီနောက်ကယ်လီဖိုးနီးယားတက္ကသိုလ်မှာဥပဒေဘွဲကိုထပ်ယူခဲ့ပြီး2004ခုနှစ်မှာတော့ဆန်ဖရန်စစ္စကိုမြို့မှာအစိုးရရှိနေအဖြစ်တာဝန်ထမ်းဆောင်ခဲ့ပါတယ်။2010ခုနှစ်မှာကယ်လီဖိုးနီးယားပြည်နယ်ရဲ့ပထမဆုံးလူမဲအမျိုးသမီးရှေ့နေချုပ်ဖြစ်လာခဲ့ပါတယ်။2016ခုနှစ်မှာတော့ဒီပြည်နယ်ရဲ့ကိုစားပြုအထက်လွှတ်တော်အမတ်အဖြစ်ရွေးချယ်တင်မြှောက်ခံခဲ့ရပါတယ်။ကမလာဟဲရစ်စ်ရဲ့အကြောင်းကတော့အမေရိကန်ပြည်ထောင်စုအကြောင်းကိုအကောင်းဆုံးဖော်ပြနိုင်တဲ့ဥပမာတစ်ခုပါပဲလို့ပေါမောက်ကဒေါ်မီမီဝင်းဘတ်ကပြောပါတယ်။
Kamala Harris ရဲ့ story ရတော့ American story လို့ပြောလို့ရတာပေါ့နော်။သူ့ရဲ့မိဘတွေကတခြားနိုင်ငံတွေရွှေ့ပြောင်းပြီးတော့ United States ကိုလာတယ်။သူ့အဖေက scholar ပေါ့နော် professor တယောက်ပါမောက်ခတယောက်ဖြစ်တယ်။သူ့အမေကကြတော့ scientist ပိတ်သိပ္ပံပညာရှင်တယောက်နဲ့ United States ကိုလာတယ်။သူတို့ဒီမှာတွေ့ပြီးတော့အိမ်ဆောင်ကြပြီးတော့ဒီအမိနှစ်ယောက်ကိုရတယ်ပေါ့နော်။ Kamala နဲ့သူ့ရဲ့ညီမလေးတယောက်ရှိတယ်ဆိုတော့ Kamala Harris ရဲ့ story ကတော့ American story ပဲဒါဘာလို့ဆိုအမေရိကကများသောအားဖြင့်နိုင်ငံတကာရွှေ့ပြောင်းပြီးတော့ဒီမှာလာပြီးတော့နေတဲ့လူတွေများတဲ့နိုင်ငံတစ်ခုဖြစ်တယ်ပေါ့နော်အဲနောက်တစ်ခုကကျတော့ Kamala Harris ကိုနိုင်ကလည်းအရန်ချက်မြတ်တဲ့စိတ်ခိုင်မာတဲ့အမျိုးသမီးတစ်ဦးဖြစ်ပါတယ
်အသက်56နှစ်အရွယ် Kamala Harris ဟာနောက်လာနောက်သားလူငယ်အမျိုးသမီးတွေအကြွတ်တော့လေးစားတူယူစရာအားကြစရာရှေ့ဆောင်နမူနာတစ်ခုပါပဲလို့လေကျွန်မမျိုးမသားကပြောပါတယ
်။စာနမူနာပေါ့နော်။အဲ့လိုရှိတဲ့အခါကျတော့အမျိုးသမီးတွေကဩငါတို့လည်းဒီလိုဖြစ်နိုင်ပါလား။ငါတို့နဲ့မဆိုင်ဘူးဆိုတဲ့ဥစ္စာစိတ်တွေပျောက်သွားလိမ့်မယ်နော်။ဆိုအဲ့ဒီဥစ္စာအရန်ရေးကြည့်တယ်။ဆိုတော့အန်တီတို့အတွက်အမေရိကမှာဒီနေ့ကတော့တကယ်ကောင်းမြတ်တော့ပေါ့နော်။ကောင်းမြတ်တဲ့အာထူးခြားတဲ့အာနောက်ပြီးတော့တမိုင်းဝင်နိုင်တဲ့အဲ့ဒီနေပါပဲမြန်မာနိုင်ငံမှာရှိတဲ့လူငယ်တွေအတွက်လည်းဒီဥစ္စာစန္ဒမူနာအရန်ကောင်းတဲ့စန္ဒမူနာပေါ့နော်ဆိုတော့အန်တီတို့ကတော့ဝမ်းသာအားရပေါ့နော်ဘာ celebrate လုပ်နေကြတယ
်ဒီနေ့ဟာတိုက်တိုက်ဆိုင်ဆိုင်နဲ့အမေရိကန်ပြည်ထောင်စုမှာအမျိုးသမီးတွေမဲပေးခွင့်ရတာနှစ်တရာပြည့်တဲ့နေ့ဖြစ်ပါတယ်ဒါကြောင့်နိုဝင်ဘာလ9ရက်နေ့ကမင်းကုန်းပြောကြားတဲ့အချိန်မှာကမလာဟဲရစ်ကတချိန်ကအမျိုးသမီးခွင့်ရလှူရှားသူတွေရွရွချွန်ချွန်တိုက်ပွဲဝင်ခဲ့လို့ပုံမကောင်းမှုနဲ့အနာဂတ်တစ်ခုကိုပြည်သူတွေရဲ့စွမ်းအားနဲ့တည်ဆောက်နိုင်ခဲ့တာဖြစ်ပါတယ်လို့အလေးနဲ့သာပြောဆိုသွားခဲ့ပါတယ
် Their determination and the strength of their vision to see what can be unburdened
အခုဒီနေရာကိုသူရောက်လာတာဟာတချိန်ကအမျိုးသမီးတွေရဲ့ရုန်းကန်လှုပ်ရှားမှုသူတို့ရဲ့စိတ်ကြခိုင်မာမှုနဲ့အမြင်ကျယ်မှုတွေကြောင့်သာဖြစ်ပြီးဒီအမျိုးသမီးတွေကပခုံးထမ်းတင်ပေးခဲ့လို့သာသူကုလိုချင်းနေမျိုးကိုရောက်လာတာပါလို့တလွဲဖြည့်နယ်ဝယ်မင်တန်မြို့မှာကျင်းပတဲ့အောင်ပွဲခံမိကုံမှာပြောသွားခဲ့တာပါအမျိုးသမီးတွေကုလိုခေါင်းဆောင်မှုနေရာကိုရဖို့အတွက်ကတော့နှစ်ပေါင်းများစွာပေးဆက်ရုန်းကန်ခဲ့ကြတာဖြစ်တယ်လို့ပေါမောက်ကဒေါ်မီနီဝင်းဘတ်ကပြောပါတယ
် The American အမျိုးသမီးတွေဒီမဲပေးခွင့်ရတာကအနှစ်တရာအဲ့ဒီမဖြစ်ခင်မှာဒီမဲပေးနိုင်ခွင့်အခွင့်အရေးရအောင်အတွက်ကိုဒီအမျိုးသမီးတွေလိုရတာ85နှစ်85နှစ်သူတို့အဲ့လိုမျိုးဇွဲရှိပြီးတော့တိုက်လာတော့မှ1919မှာပထမဆုံးသူတို့မဲပေးနိုင်မှုအတွက်ကိုသူတို့လောကိုကျင်လို့ရတယ်။အဲ့ဒီအရင်က1920မှာစပြီးတော့သူတို့ဒီဥစ္စာမဲပေးပိုင်ခွင့်ရရှိလာတာ။ Kamala Harris Vice President ဖြစ်သွားနိုင်တဲ့ဥစ္စာကသူတို့လှုပ်ထားပေးလို့နော်အနှစ်တရာလောက်တုန်းကအနှစ်195အနှစ်ကျုံတော့သူတို့လှုပ်ထားပေးလို့
တစ်ချိန်လုံးကတော့မျိုးသမီးတွေဟာအခုလိုနိုင်ငံရဲ့အမြင့်ဆုံးနေရာမပြောနဲ့မဲပေးခွင့်တောင်တန်းတူရခဲ့ကြတာမဟုတ်ပါဘူးဒီကနေ့ကြိုးတက်တဲ့ဒီမိုကရေစီနိုင်ငံကြီးဖြစ်ဖို့ဆိုတာမှာအမေရိကန်ပြည်ထောင်စုကလည်းအစစ်အစင်ကြိုးတက်မှုတွေရအောင်ဖြတ်တန်းခဲ့ရတာဖြစ်ပြီးအခုထိလည်းပုံမကောင်းမှုအောင်ကြိုးပမ်းနေရဆဲပါပဲလို့ဒေါ်မီနီဝင်းဘတ်ကပြောပါတယ်
American democracy ကအလုံး perfect မဟုတ်ဘူးအဲ့ဒီဥစ္စာကအမြဲတမ်းနေတိုင်းနေတိုင်းပြည်သူလူထုကစူးစမ်းပြီးတော့အဲ့ဒီဥစ္စာရအောင်လှမ်းနေရတယ်အဲ့ဒီဥစ္စာဘယ်တော့မှပြီးမှာမဟုတ်ဘူး democracy က process it's a process เนาะအဲ့လိုပဲတစ်လှိုင်းရင်တစ်လှိုင်းနဲ့သွားရင်ပို့ပို့ပို့ပို့ပြီးတော့ကောင်းလာမယ်ဒါမဲ့လည်းတော့ရလည်းအမြဲတမ်းပြောင်းနေတယ်နော်ပုံမကောင်းလာတော့ဒီနေ့နဲ့ဒီနေ့ပုံမကောင်းလာတော့တစ်ဆက်နဲ့တစ်ဆက်ပေါ့နော် generation တစ်ခုနဲ့ generation တစ်ခုပို့ပြီးတော့ကောင်းလာအောင်လုပ်ဖို့လိုအပ်တယ်အဲကြောင့်မလို့လေသူတို့ပြောသွားတာ American နေတူတူကလာပြီးတော့လုပ်လိုက်လို့ democracy ဆိုတာတဲ့သူပိုင်သူနေနေတာမဟုတ်ဘူးတဲ့လူတွေတိဆောက်တဲ့ဥစ္စာအဲ့ရလူတွေပါဝင်တော့မှဒီ democracy ဆိုတဲ့ဥစ္စာကတဲ့ခိုင်ခိုင်မာမာဖြစ်တာတဲ့သူရဲ့
လူပြိုမျိုးသားတွေကြီးဆိုတဲ့ Washington နိုင်ငံရေးမှာလူမင်းနဲ့တောင်အာရှຫນွယ်ဘွားအမျိုးသမီးတယောက်အမြင့်ဆုံးအုပ်ချုပ်ရေးရာထူးနေရာတစ်ခုကိုရောက်လာတာကတော့တကယ့်ကိုထူးခြားတဲ့သမိုင်းမတိုင်တစ်ခုဖြစ်နေတာပါဒီသမိုင်းမတိုင်ကိုသူနဲ့စတာဆိုပေမဲ့သူနဲ့မဆုံးစေရပါဘူးလို့ Kamala Harris ကပြောပါတယ
် While I may be the first woman in this office I will not be the last
သူက American ဒုသမ္မတအဖြစ်ပထမဆုံးတာဝန်ထမ်းဆောင်ဝင်ရသူတာဖြစ်မယ်နောက်ဆုံးဆိုတာတော့ဖြစ်မှာမဟုတ်ပါဘူးလို့ Kamala Harris ကပြောသွားတာပါ။ဒါ့အပြင်ဒီကနေ့ဒီအောင်ပွဲအခြေအနေကိုစောင့်ကြည့်နေကြတဲ့မင်းကလေးငယ်တွေအားလုံးဒီတိုင်းမြန်မာပြည်လိုဖြစ်နိုင်တဲ့ဆိုတာကိုမြင်တွေ့ခဲ့ကြရပါပြီ။ရည်ရွယ်ချက်အပြည့်ထားပြီးတော့ခိုင်မာတဲ့ယုံကြည်ချက်နဲ့သာကြိုးစားအားထုတ်ကြပါ။ဘယ်သူမှချင်မထားတဲ့နေရာတစ်ခုကိုရလာပါလိမ့်မယ်လို့လည်း Kamala Harris ကနောက်လာနောက်သားမျိုးဆက်တွေကိုအားပေးစကားပြောကြားသွားခဲ့ပါတယ်။သူပြောသလိုပါပဲ။ဘယ်သူမှစူးစူးစားအထုတ်မယ်ဆိုရင်တော့စူးစားမှုရဲ့အကျိုးရလဒ်ကိုခန်းစားကြရစနေပါ။ဒါကြောင့်ခိုင်မာတဲ့ယုံကြည်ချက်ထားပြီးကိုယ့်ရဲ့ရည်မှန်းချက်ပန်းနိုင်အောင်ရှောက်လန်းနိုင်ကြပါစေလို့ဆုတောင်းရင်းဒီသတင်းပြန်အမျိုးသမီးကဏ္ဍကိုဒီမှာပဲရနာခွင့်ပြုပါရှင်။ကျွန်မခင်ဗျပြေးပါရှင
်။ဂူရပတ်သုဒ္ဓဆောင်နဲ့အမေရိကန်တခွင်အစီအစဉ်မှာဟိုအရင်ခေတ်ကအမေရိကန်ပြည်အောင်စုကိုရွှေ့ပြောင်းဝင်ရောက်လာသူတွေရဲ့နာမည်ရေးထိုးထားတဲ့နယူးယောက်အဲလစ်ကျွန်းကအထိမ်းအမှတ်နေရာကွန်ဂရက်စ်လွှတ်တော်စာကြည့်တဲ့အကြောင်းကျွန်တော်အောင်ကတင်ပြပေးထားပါရစေခင်ဗျာ။ငွေနဲ့ရာဇဝင်တင်းနယ်လောက်ကဥရောပကနေအမေရိကန်ပြည်အောင်စုကိုရွှေ့ပြောင်းဝင်ရောက်သူတွေဟာနယူးယောက်မြို့အဲလစ်ကျွန်းမှာရှိတဲ့လူဝင်မှုကြီးကြပ်ရေးရုံးကိုဖျက်ဆီးခဲ့ရတာပါ။အခုခါမှာတော့အဲလိုဝင်ရောက်သူတွေရဲ့နာမည်တွေကိုတမ်မလီပြားတွေပေါ်မှာရေးထိုးထားတယ်လို့1954ခုနှစ်ဒီကျွန်းပေါ်ကလူဝင်မှုကြီးကြပ်ရေးရုံးပိတ်ပြီးတဲ့နောက်ပိုင်းအရှေ့တောင်အာရှနဲ့လက်တင်အမေရိကနိုင်ငံတွေကဝင်ရောက်လာသူတွေရဲ့နာမည်ကိုလည်းရေးထိုးထားတာပါ။ Liberty ကျွန်းနဲ့ Alice ကျွန်း Foundation ဥဆောင်ညွှန်ကြားရေးမှူး Steve Brigandi က
Everybody wants to be honored. They want to be remembered.
အလုံးမမတန်းထားပြီးသတိတရားကုန်ပြူတာကိုလိုလားကြပါလေ။အမေရိကကိုသူတို့စတင်ဝင်ရောက်လာခြင်းနဲ့ပတ်သက်ပြီးအမတ်တရားရှိစေရင်ညားတာကြောင့်တက်နေတယ်လို့အခုလိုစီစဉ်ပေးထားတာပါ
။တမ်မနီပြားတွေပေါ်ကလူမျိုးပေါင်းစုံရဲ့နာမည်တွေဟာအမေရိကန်ပြည်ထောင်စုရဲ့ရွှေပြောင်းဝင်ရောက်သူတွေပေါ်ထားတဲ့သဘောထားကိုထင်ဟပ်နေတာပါ။1989ခုနှစ် Alice Jones ကိုပြင်ဆင်မွမ်းမံရမှာတမ်မနီပြားပေါင်း980လောက်မှာရွှေပြောင်းဝင်ရောက်သူ938,000နီးပါးရဲ့နာမည်တွေကိုရေးထိုးခဲ့ပါတယ်။တကယ်လို့ဟိုးအရင်ရွှေပြောင်းဝင်ရောက်လာသူတွေကဆင်းသက်လာသူတွေအနေနဲ့သူတို့မိသားစုရဲ့နာမည်ကိုရေးထိုးမယ်ဆိုရင်ဒေါ်လာ150ကုန်ကြပါတယ်။အဖိုးအဖွားရဲ့မိဘတွေနာမည်ရေးထိုးထားတဲ့နေရာကိုအလဲလာတဲ့အီရန်ဂျူဆန်ကခက်ခဲကြမ်းတမ်းတဲ့ဘဝတွေကိုဖျက်ဆီးခဲ့ရတဲ့ဟိုးရုံးကရွှေပြောင်းအခြေချသူတွေရဲ့အခြေအနေဟာအခုခါမှာဝင်ရောက်လာသူတွေအတွက်မျှော်လင့်ချက်တွေပေးခဲ့တယ်လို့ဆိုပါတယ်။
If I was a first or second generation, I would feel like
ဒီမှာသာဒီမှာလာအခြေချတဲ့ပထမအတမမဟုတ်ဒုတိယမျိုးဆက်သားဖြစ်မယ်ဆိုရင်တော့တကယ့်ကိုစိုးရိမ်ရာတွေတွေ့ကြုံရမှာပါ။အဲ့ဒီအချိန်ကအာဏာရေးအခက်အခဲတွေအနှိမ်ခံရမှုတွေဒီကုမလာကြနဲ့ဆိုတာမျိုးတွေအပြောခံခဲ့ကြပေမဲ့လည်းအခုတော့တတိယစတုထပြင်စမမျိုးဆက်အထီမိသားစုတွေများလာခဲ့ကြပါတယ်
အခုခါမှာရွှေပြောင်းဝင်ရောက်သူတွေနဲ့ပတ်သက်တဲ့အမှတ်တရနေရာအဖြစ်သတ်မှတ်ထားတဲ့ Alice Jones ကိုခရီးသွားတွေလည်းလာရောက်လည်ပတ်ကြပါရယ်ပြင်သစ်ခရီးသွား Celine Youhart က
C'est bien que tout soit retracé.
La mairie ကိုစနစ်တကျအခုလိုစုဆောင်ထားတာအရင်ကောင်းပါလေ။ကိုဗေမိသားစုကဆင့်သက်လာလဲဆိုတာဒီမှာပြန်ရှာတွေ့နိုင်ပါလေ
။ဒီတမ်မနီပြားတွေပေါ်မှာအတ္တမလိုအားပေးစီခိုင်းသူတွေရဲ့နံပါတ်တွေကိုလည်းရေးထိုးထားတာပါ။ Brigandi က
We tell the story of slaves.and their arrival
ကျွန်တော်လည်းသူတို့ဘယ်လိုရောက်လာတယ်လဲဆိုတာလည်းမှတ်တမ်းတင်ထားပါတယ်တကယ်ကိုဝမ်းနည်းဝယ်အချိန်နေပါဒါပေမဲ့လည်းခုခါမှာတော့ဒါရီယာအမေရိကန်ရဲ့သမိုင်းဖြစ်လာပြီးသူတို့ရဲ့မိသားစုတွေအနေနဲ့လည်းဂုဏ်ပြုကြပါတယ
်တမ်မနီရွာတွေပေါ်မှာဌာနေတိုင်းရင်းသားအမေရိကန်အင်ဒီယန်မိသားစုတချို့ရဲ့နာမည်ကိုလည်းရွေးချယ်ဂုဏ်ပြုရေးထိုးထားပါတယ်ခင်ဗျာ နာဇရူးအစ္စလမ်ဟာတရားဟောဆရာတစ်ယောက်ဖြစ်ပြီးစံစာသင်ကြောင်းရဲ့အကြောင်းကိုလည်းဖြစ်ပါတယ်။ဒါပေမဲ့သူဟာရက်ွက်ကင်းလုံခြုံရေးအမှတ်တရစိတ်နဲ့တတ်ထားတဲ့ကားတစ်စီးမောင်းပြီးတော့ရက်ွက်ကိုလိုက်လံဆက်ဆဲလေးရှိပါတယ
်။ Say if someone just an immigrant came
အရနိုင်ငံတွေကလာကြသူတွေသူတို့ဒုက္ခရောက်နေရင်ဒါမှမဟုတ်အကူအညီလိုနေရင်ကားမှာရေးထားတဲ့အစ္စလမ်မာလီကွန်ဆိုတဲ့စာကိုတွေ့နိုင်ပါတယ်။အင်္ဂလိပ်လိုရေးထားတာကိုနားမလည်နိုင်ရင်တောင်းအရေးပြဘာသာစကားနဲ့ရေးထားတဲ့အစ္စလမ်မာလီကွန်ဆိုတာကိုတွေ့ရပါတယ်။အဲ့လိုရထားတာကိုတွေ့ရင်မွတ်စလင်ဆိုတာကိုသိနိုင်တော့သူတို့တခုခုအကူအညီလိုရင်လာပြောနိုင်ပါလိမ့်မယ်
။အခုလိုဖွဲ့စည်းထားတဲ့မွတ်စလင်လုံခြုံရေးကင်းလက်အဖွဲ့အနေနဲ့ရက်ွက်တွင်ရာဇဝတ်မှုတွေဖြစ်ပွားမှုမရှိအောင်တားဆီးနိုင်တယ်လို့ပုဂ္ဂိုလ်ရေးဆိုင်ရာအခက်အခဲရှိသူတွေကိုလည်းဖေးမှအကူအညီပေးပါရယ်။အမာခံစေတနာဝန်ထမ်း50ကျော်ပါဝင်တဲ့ဒီအဖွဲ့ဟာဘာသာစကားအခက်အခဲကိုဖြေရှင်းပေးနိုင်တယ်လို့စိတ်ပိုင်းဆိုင်ရာကျန်းမာရေးနဲ့ပတ်သက်ပြီးတော့လည်းတိုင်ပင်ဆွေးနွေးပေးပါရယ်။အရှာသားတွေနဲ့ဖွဲ့စည်းထားတဲ့အခုလိုအလားတူအဖွဲ့မျိုးလဲဘရုတ်ကလင်းအရက်မှာရှိနေပြီးသားပါမွတ်စလင်ကင်းလက်အဖွဲ့ရဲ့ဒါရိုက်တာမာဝစ်ဖတ်မာက
မွတ်စလင်တွေမှာလဲဘာကြောင့်မရှိရမှာလဲဆိုပြီးအမြဲစဉ်းစားမိပါတယ်ဒါအလွန်ကောင်းတဲ့အစီအစဉ်မှာယဉ်ကျေးမှုတွေအကြာပေါင်းစည်းမှုတည်းရပါ
အရှာသားတွေရဲ့ကင်းလက်အဖွဲ့ကလည်းရဲကားတွေပုံစံမျိုးအသုံးပြုပြီးတော့ကင်းလှည့်တာပါဘာသာစကားအခက်အခဲရာဇဝတ်မှုထူပြောလာတာတွေကြောင့်အခုလိုအဖွဲ့စည်းတွေပေါ်ပေါက်လာတာပါဈေးဆံပိုင်ရှင်တူဦးဖြစ်တဲ့တိုနီဂျန်းက
说真的如果说没有种族歧视那是
ဘာဝါကြကြပြောရမယ်ဆိုရင်တော့လူမျိုးရေးခွဲခြားမှုကိုဆုံးသတ်ဖို့ဆိုတာမဖြစ်နိုင်ပါဘူးဒါကြောင့်ကိုယ်အတိုင်းဝိုင်းကိုစူးစီးထားတဲ့အဖွဲ့စည်းရှိရပါမယ
်ဒီအဖွဲ့ကိုတည်ထောင်သူလူဝီလီယူစာ1990ခုနှစ်တွေတုန်းကတရုတ်နိုင်ငံကနေအမေရိကန်ပြည်ထောင်စုကိုရွှေ့ပြောင်းချေချနေထိုင်လာသူပ
ါ从五年前我们开始跟进执法部门
လုံငယ်ရငါနှစ်ဒီဖွဲ့စဖွဲ့ပြီးတဲ့နောက်ပိုင်းရဲဌာနနဲ့ရက်ွက်ကနေပြီးတော့လူလူကြာပို့ပြီးတော့နီးနီးကက်ကက်ဆက်ဆံလာကြပါတယ်။အထူးသဖြင့်ရာဇဝတ်မှုကျူးလွန်သူတွေရဲ့ရံမှုတော်ကိုခံခဲ့ရတဲ့သူတွေနဲ့ပါ။ရှစ်ပြောင်းခြေချလာသူတွေအနေနဲ့ဘာမှစိုးရင်စရာမလိုဘဲနဲ့သူတို့ရဲ့နင်နာမှုတွေကိုပြောဆိုလာနိုင်တယ်လို့ရဲတပ်ဖွဲ့ကလည်းဒီဖွဲ့စည်းရဲ့အရေးပါမှုကိုအသိအမှတ်ပြုလာပါတယ်။အခုအခါမှာတော့ရက်ွက်ကင်းလက်အဖွဲ့တွေမှာစေတနာရှင်လှူအပ်ပေးတွေပုံများလာပြီးမကြခင်မှာနယူးယောက်တမျိုးလုံးကိုပါတိုးချဲ့ကင်းလက်သွားဖို့အစီအစဉ်ရှိတယ်လို့မွတ်စလင်ကင်းလက်လုံခြုံရေးအဖွဲ့တာဝန်ရှိသူတွေကပြောပါရယ်ခင်ဗျာ1800ခုနှစ်မှာသမ္မတဂျွန်အဒမ်စ်ကကွန်ဂရက်စ်အတွက်လိုအပ်မဲ့စာအုပ်တွေကိုဝယ်ယူဖို့ဒေါ်လာ5000ခွင့်ပြုပေးခဲ့ပါတယ်ကမ္ဘာအကြီးဆုံးစာကြည့်တဲ့အကြောင်းဆက်တင်ပြပေးပါမယ်ကွန်ဂရက်စ်စာကြည့်လိုက်ကစာအုပ်တွေအားများလွန်းလာကြောင်းကိုအောင်ဖတ်ဖို့ဆိုရင်တဘွားနဲ့တော့မလွန်လောက်ဘူးလို့ကွန်ဂရက်စ်စာကြည့်လိုက်ကသမိုင်းပညာရှင်ဂျွန်ခိုးကပြောပါတယ်။သူဟာစာကြည့်လိုက်မှာရာစုနှစ်ဝက်ကြာအမှုထမ်းခဲ့ပြီးစာကြည့်ရတဲ့ပတ်သက်လို့အဓိကတာဝန်ရှိတဲ့သမိုင်းပညာရှင်မှာစာကြည့်ရတဲ့သက်ဆိုင်တဲ့စိတ်ဝင်စားစရာတွေဒဏ္ဍာရီတွေအကြောင်းသူဟာနိုင်ပြီးပေါင်းရစွာပြပြနိုင်ပါတယ်။ Mrs. Perfo ဆိုတဲ့စာကြည့်တဲ့ဝန်ထမ်းဟောင်းတယောက်ဟာဆိုရင်အင်မတန်မှတ်ဉာဏ်ကောင်းပြီးတော့စာကြည့်တဲ့ဇင်းဉာဏ်လန်းတစ်လျှောက်စာဖတ်သူတွေကိုအကူအညီပေးရမှာနာမည်ကျော်တယ်လို့ဂျွန်ကိုကပြောပါတယ်
။ But the legend is that he could tell you
စာအုပ်တွေဘယ်နေရာမှာရှိတယ်ဆိုတာကိုသူကအလွတ်ပြောနိုင်ပြီးအောက်ထပ်ကခန်းနံပါတ်4ကိုသွားစာအုပ်စင်ရဲ့3လွှာအစွန်ဆုံးမှာရှာရင်ခမားလူကျင်တဲ့အစိမ်းအောင်စာအုပ်ကိုတွေ့ပါလိမ့်မယ်ဆိုပြီးညွှန်နိုင်သူပါ
စုဆောင်ထားတဲ့အထက်မှာသောမတ်ဂျက်ဖာဆင်ရဲ့စာအုပ်တွေလည်းပါပြီးတံမိုးကြီးတဲ့အထက်မှာပါပါတယ်1812ခုနှစ်စစ်ပွဲအတွင်းဗြိတိသျှတပ်ဖွဲ့တွေကကွန်ဂရက်စာကြည့်လိုက်ကိုဖျက်ဆီးပစ်ခဲ့ပြီးတဲ့နောက်ဂျက်ဖာဆင်ဟာစာကြည့်လိုက်ပြန်လည်လက်ပတ်နိုင်အောင်သူစုဆောင်ထားတဲ့စာအုပ်တွေကိုရောင်းချလိုက်ပါတယ
်
ဖေယိုစိမ့်နေတက်ထားတာကတကယ့်မူရင်းစာအုပ်တွဲတွေပါတချို့နေရာတွေမှာတစ်ခုခုနဲ့အစားထိုးထားတယ်ဆိုရင်အဲ့ဒီစာအုပ်တွဲအတွက်ရှာနေတုံးဆိုတဲ့သဘောပါ
ကွန်ဂရက်စ်စာကြည့်တဲ့မှာဆိုရင်စာအုပ်အပြင်မြေပုံတွေတယ်လီဖုန်းလမ်းညွှန်တွေကမ္ဘာမှာအဆုံဆုံးရုပ်ပြကတ်တွန်းစာအုပ်တွေအပါအဝင်မျက်မမြင်တွေအတွက်လက်နဲ့စမ်းပြီးတော့ဖတ်ရတဲ့စာအုပ်တွေအတန်ဖန်းထားတဲ့စာအုပ်တွေလည်းရှိပါတယ်။ဒါပေမဲ့လည်းဒီလောက်ကြီးမားတဲ့စာကြည့်တဲ့မှာလိုအပ်ချက်တွေလည်းရှိနေသေးပါ။နေရာမလုံလောက်တဲ့အခက်အခဲတွေရင်ဆိုင်နေရတယ်လို့ဂျွန်ခိုးကပြောပါတယ်
။ We add 10,000 items a day.
တရက်ကိုစာအုပ်နဲ့အခြားပစ္စည်းအမျိုးပေါင်း1000လောက်စုဆောင်းနေတော့ဘယ်နေရာကိုသွားထားတော့မလဲဗျာနေရာလွတ်အမြဲတမ်းရှာနေရပေမဲ့လည်းတကယ်ကိုနေရာလွတ်မကြံတော့သလောက်ပါပဲ
နေရာသိမ့်မရှိတော့တာငွေကြေးနဲ့နောက်ဆုံးပေါ်နီးပညာအသုံးချနိုင်ဖို့စာရာတွေဟာစာကြည့်ရတဲ့အတွက်အခက်အခဲဆုံးရင်ဆိုင်နေရတဲ့ပြဿနာတွေပါဒါပေမဲ့လည်းဖြည့်ရှင်းလို့တော့ရမယ့်အခြေအနေရှိနေပြီးပုဂ္ဂလိကရံမုံတွေလက်ခံဖို့လဲကွန်ဂရက်စ်လွတ်တော်ကခွင့်ပြုပေးထားပြီးပါပြီခင်ဗျာ
အခုဆက်ပြီးသိပ္ပံနဲ့နည်းပညာကဏ္ဍကိုနားဆင်နေပါလေ။ကျမခင်မြတ်တက်ပါ။ ေကုမ္ပဏီ Pfizer ကဂျာမနီက BioNTech နဲ့တွဲပြီးနိုင်ငံပေါင်း6နိုင်ငံမှာလူပေါင်း 4,000 ကျော်နဲ့ဆန်းသက်နေတဲ့ COVID-19 ကာဝယ်ဆေးဟာရာဂိုင်းနှုန်း 90 ကျော်ထိရောက်မှုရှိတယ်လို့ November 9ရက်နေ့မှာကြေညာခဲ့ပါတယ်။ဒီကာဝယ်ဆေးရဲ့အလားအလာနဲ့ပတ်သက်ပြီးအနုဇီဝဗေဒပညာရှင်မတ်ခင်စာဝင်းပြည့်ရဲ့အမြင်ကိုကြည့်အောင်ပါ
။ကာကွယ်ဆေးကိုဖော်တဲ့ဟာမှာသူကလူနဲ့စမ်းသပ်တဲ့ clinical trial အဆင့်3ပေါ့နော်။နောက်ဆုံးဆင့်ကိုရောက်နေပြီ။အဲဒီနောက်ဆုံးဆင့်ရောက်နေတဲ့ဟာမှာသူလူနဲ့စမ်းတာက4,300ကျော်နဲ့စမ်းတယ်။ဒါကဟိုကျမရောက်တဲ့ volunteer တွေနဲ့သူတို့စမ်းတယ်။90ရာခိုင်နှုန်းသောလူတွေကဒီ virus ကူးတဲ့ down သူတို့ခံနိုင်တယ်ဆိုတဲ့ဟာကိုပြတယ်။နောက်ပြီးတော့အဲ့တော့ဆိုချိုလည်းမရှိတော့နေတယ်ဆိုတဲ့ဟာကိုသူတို့ပြပါတယ်။ဒါကြောင့်သူတို့က result ကောင်းတယ်ဆိုပြီးတော့ကြီးညာခဲ့ပါတယ်ရှင်
။ဒီလိုမျိုးအခြေအနေကောင်းနေတဲ့ဆေးတစ်ခုက FDA ပေါ့နော်။ဒီအစိုးရအတိအမှတ်ပြုတဲ့အဆင့်ကိုဘယ်လိုအနေအထားမျိုးရောက်မှသူတို့ရနိုင်မှာလဲ
။ဟုတ်ကဲ့ပါ။ဒီ Pfizer ထုတ်တဲ့ဆေးတော့ကြာသူတို့ကနှစ်ကြိမ်ထိုးရမယ်။ Volunteer တွေထိုးပြတဲ့လူတွေမှာသူကထိုးပြီးတော့28ရက်အထိကိုသူတို့ခုခံအားရနိုင်တယ်ဆိုတဲ့ဟာကိုသူတို့သေချာပြောနိုင်တယ်။ဒါပေမဲ့သူကဒါပထမအကြိမ်ထိုးတာပေါ့နော်။အဲ့တော့ကာကွယ်ဆေးတစ်ခုကိုထိုးရဆိုတော့ dose ပြောင်းထိုးရတယ်ဆိုရင်ပထမအကြိမ်ထိုးမယ်ဒုတိယအကြိမ်ထိုးပြီးရင်ဘယ်လောက်ကြာကြာခံမလဲဆိုတဲ့ဟာရှိတယ်ပေါ့နော်အဲ့တော့ America ရဲ့ FDA ကနေပြီးတော့ Emergency Use Authorization ဆို EUA ရဖို့အတွက်ကသူကနှစ်လခုခံအားခံနိုင်တယ်ဆိုတဲ့ဟာမျိုးပြနိုင်တယ်ဆိုရင်သူတို့ကဒါကို EUA ရနိုင်တယ်အဲ့တော့ဒီနှစ်လခုခံအားရနိုင်မရနိုင်ဆိုတဲ့ဒီ data တွေကိုကြာတော့ now normal တတိယပတ်ထဲမှာသူတို့ပြောနိုင်တယ်ပေါ့နော်
ဒါဆိုရင်မကြခင်မှာပဲရတော့မှာပေါ့နော
်ဟုတ်မကြခင်မှာပဲရတော့ဒီလိုသူတို့ EUA ရခဲ့မယ်ဆိုရင်ဒီနှစ်ကုန်လုံးသူက50 million ပေါ့နော် 50 million သူတို့ dose ထုတ်နိုင်မယ်လို့မျှော်မှန်းတယ်ပေါ့နော်2021ထဲမှာဆိုလို့ရှိရင်သူတို့ 1.3 billion လောက်ကိုသူတို့ထုတ်နိုင်ဖို့မျှော်မှန်းထားတယ်လို့လည်းထည့်ပြောထားပါတယ်ရှင်ဟုတ်
ဒီဆေးရဲ့အလားအလာလေးနဲ့ပတ်သက်ပြီးတော့ဒီအနုဇီဝဗေဒပညာရှင်တွေဒီလေ့လာသုံးသပ်တာနဲ့ပတ်သက်ပြီးလည်းပြောပြပြပါ
ကျမတို့ဒီအနုဇီဝကျူတာအနေကြည့်မယ်ဆိုရင်ဒီဆေးတစ်ခုကကြာကြာခံနိုင်လေသူရဲ့ခုခံအားကြာကြာကိုယ်ကိုပေးနိုင်လေလေပူကောင်းလေပဲပေါ့နော်အခုလေးလာထားတဲ့လေးလာချက်တွေအကုန်တော်တော်များများသူရေသနာလုံးနေတဲ့ဆေးတွေတော်တော်များများကသူကဒီအချိန်တိုင်းတာတူနေတဲ့ဟာကိုတွေ့ရတော့အချိန်တိုင်းတာရှေးလေးပူကောင်းလေပဲပေါ့နော်ဘာလို့လဲဆိုတော့တကယ်လို့ဟိုကအခုရာသီတုပ်ကွေးဟာဆိုရင်တစ်နှစ်မှတစ်ခါထိုးရတယ်ဒါပေမဲ့တစ်နှစ်တစ်ခါထိုးရတယ်ဆိုမှသူရဲ့ဒီခုခံအားခံတာကဒီရာသီတုပ်ကွေးရာသီတစ်ခုလုံးကိုသူခံနိုင်ပြီးတယ်ပေါ့နော်အဲဒါက6လတန်းပြီးရှိတယ်အဲ့တော့အခုလောလောဆယ်ကသူတို့နှစ်လကိုခုခံအားသူတို့ရှိတယ်ဆိုတဲ့ဟာပြနိုင်ရင် FDA နဲ့ပေးပြီးတော့ pass လုပ်ပေးမယ်ပေါ့နော်ဒါနှစ်လက minimum ပေါ့နှစ်လထက်သူတို့ဘယ်လောက်ကျော်နိုင်မလဲကျော်နိုင်လေပိုကောင်းလေ
ဒါဆိုလို့ရှင်အခုဆေးဆန်းသက်တာအချိန်ကတော့စောင့်အောင်ပါပေါ့နော်
ချိန်ရတော့စောင့်အောင်ပါပါ
ဆိုတော့ dose ဆိုသူကနှစ်ချိန်ပေးရမယ်ဆိုတာဘယ်လိုပုံစံနဲ့ပေးရလဲနည်းနည်းပြောပြပေးပါ
ဟဲ့ပါသူကပထမဦးဆုံးဟိုစား initial response ဆိုတဲ့ဟာရှင်သူကဥပမာပြောရမယ်ဆိုလို့ရှိရင်ဗီဘိုကာကွယ်ဆေးထိုးတဲ့ဟာလေးကိုဥပမာပြောမှာပေါ့နော်ကလေးတွေမှာသူဗီဘိုကာကွယ်ဆေးကို course ဖြစ်အောင်လို့ထိုးရဆိုရင်3ခါခွဲထိုးရတယ်ပေါ့3ခါခွဲထိုးပြီးသွားတဲ့ခါကျမှ booster ဆိုတာဟာနောက်ပိုင်းအသက်ကြီးမှထိုးတာ3ခါအဲ့ဒီ course ဖြစ်အောင်လို့ထိုးရတယ်ဆိုတာပထမအချိန်ထိုးတယ်နောက်လာလေးနည်းနည်းခြားတယ်ပြီးဒုတိယအချိန်ထပ်ထိုးတယ်နောက်ပြီးတတိယအချိန်ထိုးဒီတော့ကိုင်းစင်းမှာဆိုရင် covid vaccine မှာဆိုလို့ရှိရင်သူကပထမအကြိမ်ထိုးမယ်28ရက်ကြာရင်နောက်တစ်ကြိမ်ထပ်ထိုးမယ်အဲဒီခါကြာရင်သူ့ရဲ့ဒီနှစ်ခါထိုးလိုက်ရတဲ့နှစ်ခါခွဲထိုးလိုက်ရတဲ့အတွက်ခန္ဓာကိုယ်ရဲ့ရမယ့်ခုခံအားကဘယ်လောက်ကြာကြာခံမလဲသူကဘာလို့ဆိုတော့ခန္ဓာကိုယ်ရဲ့ဒီသွေးဖြူတွေကသူကဟိုပထမအကြိမ်နည်းနည်းထိုးတယ်ဒုတိယအကြိမ်ကြာလို့ရှိရင်သူကနည်းနည်းမြင့်တဲ့ dose လေးနဲ့သူနည်းနည်းထပ်ထိုးမယ်ဆက်ခါကြာရင်သူကဟိုမှတ်ဉာဏ်ကလေ့ကျင့်ပြီးသားဖြစ်သွားမနက်လေ့ကျင့်မိတာဖြစ်သွားတယ်အဲ့တော့ကြောင့်တို့တကယ်တမ်းကိုဗစ်တကယ်အဆင့်ဝင်ပြီဗိုင်းရပ်စ်အဆင့်ဝင်ပြီဆိုတဲ့အချိန်ကျရင်လူကဓာတ်မခံရဘဲနဲ့ပြန်ပြီးတော့တုံ့ပြန်နိုင်တယ်ပေါ့အဲ့ဒါသူကလေ့ကျင့်မိတာ
ဒီကာဝယ်ဆေးထိုးတာနဲ့ပတ်သက်ပြီးတော့နည်းနည်းပြောပြပေးပါကာဝယ်ဆေးထိုးတဲ့သဘောတရားကဘာလဲခန္ဓာကိုယ်ရဲ့ဟိုကာဝယ်ဆေးအနေနဲ့ဘာကိုထိုးသွင်းတာလဲနည်းနည်းပြောပြပေးပါ
ဟုတ်ကဲ့ပါကာကွယ်ဆေးဆိုတဲ့ဟာကတော့ကျမတို့ဒီခုနကပြောတဲ့ဒီဗီဘိုကာကွယ်ဆေးကိုပဲပြန်ပြီးတော့ဥပမာအနေနဲ့ပြန်သုံးမယ်ဆိုရင် virus တစ်ခုမှာသူ့ရဲ့ virus တစ်ခုမှာယောဂပေးနိုင်တဲ့ဓာတ်ရှိတယ်ယောဂမပေးနိုင်တဲ့ဓာတ်ရှိတယ်အဲ့တော့ယောဂပေးနိုင်တဲ့ဓာတ်အပိုင်းအစလေးတစ်ခုကိုခိုးထဲကိုထည့်လိုက်တယ်ဆိုလို့ရှိရင်ခန္ဓာကိုယ်ရဲ့ခုခံအားဒီသွေးဖြူတွေကသူကဒီ round လဲ့နေတယ်အဲ့တော့ round လဲ့နေတဲ့သွေးဖြူတွေကသူကဒီဓာတ်ကိုသူတွေ့တယ်ဒါကvirus အပိုင်းစားပဲဒါအပြင်ပယောဂါပေါ့နော်သူတို့ကဒါကိုတိုက်ခိုက်တယ် သူတို့မှာတိုက်တဲ့လူရှိတယ်နောက်ပြီးတော့မှတ်တမ်းယူတဲ့လူရှိတယ်မှတ်တမ်းယူတဲ့သွေးဖြူကမှတ်တမ်းယူပြီးသွားရင်နောက်တစ်ချိန်တကယ်လို့များဒီလူက virus အစ်စ်နဲ့ထိတွေ့ရတဲ့အချိန်မျိုး virus အစ်စ်ဝင်လာပြီဆိုတဲ့အချိန်မျိုးမှာမှတ်တမ်းနဲ့ရနေတယ်ဆိုတာ record ထဲမှာပြန်ရှာပြီးတော့ဒီအားမျိုးကငါတို့စီမှာဝင်ဘူးတယ်ငါတို့ဒီလိုပုံစံမျိုးနဲ့တိုက်မယ်ဆိုတဲ့ဟာအဲ့တော့ response ကပုံမြန်တယ်ပေါ့ဒါကကွယ်ဆေးရဲ့သဘောတရားပါအခုဒီ covid မှာဆိုလို့ရှိရင်တော့အခုဒီ Pfizer လောက်တဲ့ဟာ virus ရဲ့ mRNA ကိုသုံးပြီးတော့ဖဲ့တဲ့ကာကွယ်ဆေးပေါ့နော် mRNA ဆိုတဲ့ဟာကတော့သူ virus ရဲ့ဒီမျိုးဗီဇတွေကရောဂါဖြစ်စေတတ်ကိုထုတ်ပြီးတော့သွင်းလိုက်တယ်သွင်းလိုက်တဲ့ခါကျရင်ခန္ဓာကိုယ်ထဲကမှတ်တမ်းရတဲ့သွေးဖြူတွေကယူထားမယ်ယူထားပြီးရင်တကယ်အစ်စ်တွေ့ပြီဆိုတဲ့အချိန်ကျရင်သူတို့တုံ့ပြန်မယ်ပေါ့နော်အဲ့ဒါကာကွယ်ပေးတယ်လို့ပြောတာပါဟုတ
်လူတွေမှာ antigen မရှိဘူးသိချင်အောင်ဘယ်လိုလုပ်ကြလဲအဲ့ဒါပြောပြပါ
ဟုတ်ကဲ့သူက viral mRNA ကိုသူတို့ကသုံးတယ်ဆိုတဲ့ဟာ viral mRNA မှာ virus ရဲ့မျိုးဗီဇမှာသူကဟိုဒီအပိုင်းကဒါလုံးမယ်ဒီအပိုင်းကဒါလုံးမယ်ဆိုပြီးတော့အဲ့လိုအမျိုးမျိုးရှိတယ်ပေါ့အခုလုံးမဲ့အပိုင်းလေးကအဲ့ mRNA အပိုင်းလေးကသူကဒီကနေမျိုးဗီဇဆိုင်ရာလေ့လာတဲ့လူတွေကနေဒီအပိုင်းကတော့ယောဂဖြစ်စေတဲ့နေရာကိုအကျိုးသက်ရောက်မှုမရှိဘူးအဲ့ဒီတော့ကြောင့်မလို့ဒါနဲ့ခွဲထုတ်ပြီးတော့ဒီဥစ္စာကိုသူတို့လူတွေအတွက်ကိုအသုံးပြုမယ်အဲ့လိုမျိုးဆုံးဖြတ်ခဲ့တာပါရှင်ဟုတ
်ဒီကာကွယ်ဆေးကလူအတွက်အန္တရာယ်မရှိအောင်တခြားစဉ်းစားပြီးမှအလုပ်ထားရဲပေါ့နော
်ဟုတ်ကဲ့ဟုတ်သူတွေနဲ့အရင်လုပ်ကြတယ်ပြီးရဲ့ခါကျရင်သတ္တဝါမဲ့သတ္တဝါရှိအဲ့လိုမျိုးတွေနဲ့သူတို့စမ်းပြီးတော့မှလူတွေအဆင့်ကိုရောက်လာတယ်ပေါ့သတ္တဝါအဆင့်မှာတော့ဘယ်လောက်ပဲအန္တရာယ်မရှိခဲ့ဘူးဖြစ်စေလူတွေအဆင့်မှာအန္တရာယ်ရှိသလားဆိုတဲ့ဟာကိုသူတို့ကအခုဒါကိုစမ်းတာပါစမ်းတော့90ရာခိုင်နှုန်းသောလူတွေမှာအစိတ်တောက်ဖြစ်တာတွေအဖျားပြီးတော့အသက်ပါတဲ့အထိအဆင်ဖြစ်တဲ့ဟာတွေအဲ့လိုမျိုးတွေလုံးဝမတွေ့ရတဲ့အတွက်ကြောင့်တို့ကအချိန်နေကောင်းတယ်လို့ပြီးတော့ပြောရပါရှင်ဟုတ
်နောက်အလားအလာရှိတဲ့တခြားဆေးတွေကိုဘယ်ကုမ္ပဏီတွေကနေဆန်းနေလဲပြောပြပေးပါ
America ဘက်ကဆိုရင် America အခြေစိုက်တခြားကုမ္ပဏီတွေ Johnson & Johnson ရှိမယ် Merck ရှိမယ် Moderna ရှိပါမယ
် McKinsey ဝင်းပြည့်ရဲ့ပြောကြားချက်တွေပဲဒီသတင်းပတ်အတွက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲရန်လာလိုက်ပြရစီနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်ရစီ
အခုဆက်လက်ပြီးတော့သတင်းအချင်းချုပ်ကိုကြီးညာပေးပါမယ်အမေရိကန်ရွေးကောက်ပွဲမှာအနိုင်ရသူအဖြစ်ကြီးညာထားတဲ့ဂျိုးဘိုင်ဒန်နဲ့သူ့သမ္မတလောင်းကမလာဟဲရစ်တို့ကိုဂုဏ်ပြုပြောကြားတဲ့နိုင်ငံကြီးတွေထဲမှာတရုတ်နိုင်ငံလည်းပါဝင်လာပါတယ်အမေရိကန်ပြည်သူပြည်သားတွေရဲ့ရွေးချယ်မှုကိုတရုတ်နိုင်ငံကလေးစားပါတယ်။မစ္စတာဘက်ဒန်နဲ့မစ္စဟဲရစ်တို့ကိုတရုတ်နိုင်ငံကဂုဏ်ပြုလိုက်ပါတယ်လို့တရုတ်နိုင်ငံခြားရေးဌာနပြောခွင့်ရသူဝန်ဝီဘင်းကအောက်တိုဘာ23ရက်နေ့တောက်ကြနေမှာကျင်းပတဲ့နိုင်စင်သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါ။အမေရိကန်သမ္မတဒေါ်နယ်ထရမ်ကတော့ရွေးကောက်ပွဲရှုံးနိမ့်ကြောင်းလက်မခံသေးပါဘူး။ဂျိုးဘက်ဒန်ကိုဂုဏ်ပြုပြောကြားတဲ့နိုင်ငံကြီးတွေထဲမှာတရုတ်နဲ့ရုရှားတို့ချက်ချင်းပါဝင်မလာဘဲနှုတ်ဆက်နေခဲ့ကြတာပါ။အခုလိုနောက်ကျမှဂုံမြူစကားပြောကြားရတဲ့အကြောင်းရင်းကိုပြောခွင့်ရသူဝန်ဝေဘင်းကပြောဆိုမသွားသလိုအမေရိကန်ရွေးကောက်ပွဲမဲရလာတွေကိုအမေရိကန်တရားဥပဒေနဲ့လှုပ်ထုံလုပ်နေတွေအတိုင်းဆောင်ရွက်သွားမယ်ဆိုတာတရုတ်နိုင်ငံကနားလည်သဘောပေါက်ပါတယ်လို့ပဲပြောဆိုသွားပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ကပ်ရောဂါအခြေအနေဆိုးနေတာကြောင့်အထူးအားလာရကြီးတစ်ခုဖြစ်တဲ့ Thanksgiving ကျေးဇူးတော်နေ့မှာနိုင်ငံတော်ဝန်မိသားစုတွေတွေ့ဆုံရေးမရေမရဖြစ်လာပါတယ်။ဒီရောဂါနဲ့သေဆုံးသူတွေကလည်းနေ့စဉ်တိုးလာပြီးတော့လောလောဆယ်2,400ကျော်ရှိတယ်လို့ John Hopkins စစ်တမ်းကဖော်ပြပါဗျ။ဒါကြောင့်လဲကျေးဇူးတော်နေ့မှာအစဉ်အလာအတိုင်းမိသားစုတွေတွေ့ဆုံစားတောက်မဲ့အစီအစဉ်ကိုအသေးအချာပြန်စင်စားဖို့အမေရိကန်ကူးစက်ရောဂါကာကွယ်ရေးဌာနထိပ်တန်းပညာရှင်ဒေါက်တာ Anthony Fauci ကတတိပေးနေပါဗျ။ COVID-19 ကူးခံထားသူ700ခွဲကျော်ရှိတဲ့အမေရိကန်နိုင်ငံမှာမနေ့ကျတာပတင်းနေ့ကနေ့စဉ် virus ကူးစက်သူအရေအတွက်နဲ့ဆေးရုံသေးရသူအရေအတွက်ဆန့်ကျင်တင်မြင့်တက်ခဲ့ပါဗျ။COVID-19 ရောဂါကူးစက်မှုစောင့်ကြည့်တဲ့စီမံကိန်းရဲ့စီးရင်တွေအရအမေရိကန်မှာမနေ့ကရောဂါကူးစက်သူ3,000ခွဲကျော်ဆန်းချိန်တင်ရောက်ရှိခဲ့တာပါဒီရောဂါနဲ့ဆေးရုံသေးရသူကလည်း 6,800 ကျော်ရှိပါတယ်အမေရိကန်ပြည်ရင်ပုဂ္ဂိုလ်ခံရသူဒုတိယအများဆုံးရှိတဲ့အိန္ဒိယနိုင်ငံကတော့ကူးစက်သူ 8,900 ကျော်ရှိပြီးဘရာဇီးနိုင်ငံကတော့ 9,900 ကျော်နဲ့တတိယအများဆုံးဖြစ်ပါတယ်ဒီကနေ့ညအတွက်ထိတ်တန့်ရောက်တဲ့တွင်ကတော့ဒီလောက်ပါပဲရှင် VOA ကိုအားပေးနာဆင်တဲ့အတွက်အထူးကျေးဇူးတင်ပါတယ်တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကျမ်းမာရှင်လမ်းပါစေရှင်ကျမနင်္ဂလာပ
ါ This program has come to you from the Voice of America, Washington.